Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ခါ2016ခုနှစ်နိုဝင်ဘာလ26ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2430နဲ့40လို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုရှားဖောင်တဲ့အတူကြီးညာပေးမှာပါ။အရင်းကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ယူရမယ်သူရွေးချယ်ရေးမှာလူသိရှင်းကြားသဘောထားကွဲလွဲမှုတွေတွေ့နေရပါတယ်။စစ်တမ်းခံရတဲ့ဆီးရီးယားနိုင်ငံမှာဂျော်ဒန်အစိုးရကဒုက္ခသည်တွေအတွက်အကူအညီတချို့ပြန်ပေးဖို့အတွက်ခွင့်ပြုလိုက်ကြောင်းကြေညာလိုက်ပါတယ်။မြန်မာတရုတ်နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတွေဦးဆောင်ပြီးနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲကိုပထမဆုံးကျင်းပတဲ့နေပြည်တော်မှာတောက်ကြံတွေကကျင်းပခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှာခွန်နေတယ်
။ကောင်းပါပြီရှင်။အခုမှနဲ့ခင်သတင်းပေးပို့ချက်တွေထဲမှာတော့ဒီအရှိတောင်အာရှမှာ IS အဖွဲ့နဲ့စစ်သွေးကြွအုပ်စုတွေကြားကြီးထွားလာနေတဲ့ဂွင်းဆက်တွေနဲ့အကြမ်းဖက်ချိန်ချောက်မှုတွေတိုးလာနေတဲ့အပေါ်မှာစိုးရိမ်စရာဖြစ်လာနေတာနဲ့တစ်ချိန်တည်းမှာပဲပြင်သစ်နိုင်ငံဘက်မှလည်း IS အဖွဲ့နဲ့ဆက်နွယ်နေပြီးအကြမ်းဖက်တိုက်ခိုက်မှုကြီးကြီးမားမားလုပ်ဖို့စီစဉ်ထားကြောင်းတန်ကြားရှိသူတွေကိုအချိန်မီဖမ်းဆီးလိုက်နိုင်တယ်ဆိုတဲ့အကြောင်းတွေကိုနိုင်ငံတကာသတင်းတွေမှာနှာစင်ကြရဖို့ရှိပါတယ်။မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေအပေါ်ကုလသမဂ္ဂအဖွဲ့ရဲ့တာဝန်ရှိသူတဦးကဆွတ်ဆွဲပြောဆိုမှုနဲ့ပတ်သက်လို့တော့
ကျွန်တော်တို့အစိုးရအနေနဲ့ဒီမှာရှိတဲ့ UNC ရာကိုလည်းပြောမယ်။နောက်ကုလသမဂ္ဂမှာရှိတဲ့ကျွန်တော်မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးကုလသမဂ္ဂ
သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့တုံ့ပြန်ချက်ပါဝင်ရခိုင်ဘက်ကလက်ရှိအခြေအနေတွေနားဆင်ရမှာပါ။ဒုတိယပိုင်းအစည်းအဝေးတွေမှာတော့မြို့သမီးခန္ဓာနဲ့သိပ္ပံနဲ့ဤပညာအစည်းအဝေးတွေရှိပါလေရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုတခင်မျိုးသက်နဲ့ရှားဖောင်တို့ကြီးညာပါမယ်ရှင
်။အရေးကောက်ခံသမရဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ယူရမယ်သူရွေးချယ်ရေးမှာလူသိရှင်းကြားသဘောထားကွဲလွဲမှုတွေတွေ့နေရပြီးဒီပြဿနာကိုဖြေရှင်းပြီးမှအနာဂတ်နိုင်ငံတော်လုံခြုံရေးဆိုင်ရာကိုစဉ်းစားဖို့ရှိနေပါတယ်။အစိုးရအဖွဲ့အတွက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ရွေးချယ်ဖို့2012ခုနှစ်တုန်းက Republican Party ရဲ့သမရလောင်းဖြစ်တဲ့ဝန်ရောက်ရွေးခံခဲ့တဲ့ Mitt Romney နဲ့ New York မြို့တော်ဝန်ဟောင်း Rudolph Giuliani ဘဲသူကိုရွေးချယ်ရမယ်ဆိုတာသဘောထားကွဲလွဲနေကြတာဖြစ်ပါတယ်။ Trump ရဲ့အကြံပေး Conway ကတော့Mr. Romney ကိုလက်မခံနိုင်ကြောင်းကျက်သပရင်းနေကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mr. Romney ကရွေးကောက်ပွဲမဲဆွဲကာလအတွင်း Trump ကိုယုံကြည်ရသူမဟုတ်ကြောင်းပြောကြားချက်တွေကိုထောက်ပြပြီး Romney ရဲ့ Trump ပေါ်မှာသစ္စာရှိမှုအတွက်မေးခွန်းထုတ်လာသူအများပြားရှိနေတယ်လို့ပြောကြားခဲ့တာပါ။ Giuliani ကိုမကြိုက်ကြသူတွေကလည်းသူ့ကိုနိုင်ငံခြားရေးဝန်ကြီးဖြစ်နေစဉ်းစားမယ်ဆိုရင်သူ့ရဲ့အများပြားလာတဲ့နိုင်ငံခြားစီးပွားရေးဆိုင်ရာဆက်ဆံမှုတွေကြောင့်သူ့ကိုအတီးပြုတ်ဖို့အထက်လွှတ်တော်အဆုတ်တင်းတွဲမှုမှာအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ပြောကြပါတယ်။ဒါပြန်သူဟာအသက်82နှစ်ရှိနေပြီမို့နိုင်ငံခြားခီးသွားအခီးအများပြားတော့ရတဲ့တာဝန်ရှိတဲ့အလုပ်ဒဏ်ကိုခံနိုင်ပါမလားလို့လဲမေးခွန်းတွေထုတ်လာကြတာပါ။အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့ကြည့်ရင်တော့သူ့ထုံးစံတိုင်းပဲ Romney ကိုချီးကျူးလိုက် Giuliani တော်ကြောင်းပြောလိုက်နဲ့အခုထိခံမှန်းလို့မရနိုင်သေးတဲ့အခြေအနေဖြစ်ပါတယ်။
American ပြည်ထောင်စုရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်အစိုးရတာဝန်ဆယူမဲ့ဇန်နဝါရီလမတိုင်ခင် American ပြည်ထောင်စုထက်ကိုအရောက်လာနိုင်ဖို့မျှော်လင့်ချက်နဲ့ America တိုက်အလဲပိုင်းကနေအလုံးအင်းနဲ့ဝင်လာနေတဲ့ရွှေ့ပြောင်းနေထိုင်သူတွေအရင်နဲ့ပတ်သက်ပြီး American ပြည်ထောင်စုအစိုးရဌာနတွေကတုံ့ပြန်ဆောင်ရွက်နေကြပါတယ်။ရွှေ့ပြောင်းနေထိုင်သူအရင်နဲ့ပတ်သက်ပြီး Trump အစိုးရလက်ထက်မှာဘလို့ညှိနှိုင်းကင်တွယ်ကြမလဲဆိုတဲ့တစုတစည်းတဲ့ဖြစ်မဲ့အစည်းအဝေးချမှတ်နိုင်ဖို့အတွက် El Salvador, Guatemala,Honduras အစိုးရတွေကဗုဒ္ဓနဲ့မှာပူရဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ El Salvador, Guatemala, Honduras နဲ့ Mexico နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်တဲ့တနင်္လာနေ့က Guatemala City မြို့မှာကျင်းပတဲ့အစည်းအဝေးပြီးမှထုတ်ပြန်လိုက်တာဖြစ်ပါတယ်။ American ပြည်ထောင်စုသမ္မတရွေးကောက်ပွဲနှီးလာတဲ့အချိန်တုန်းက Mexico နဲ့ American ပြည်ထောင်စုအနောက်တောင်ဘက်ခြမ်းနယ်စပ်တစ်လျှောက်မှာဖမ်းဆီးမိတဲ့လူရေအတွက်တိတိတတ်တာများလာခဲ့တယ်လို့ American ပြည်ထောင်စုအမိမြေလုံခြုံရေးဌာနကပြောပါတယ်။စက်တင်ဘာလမှာဒီဖမ်းဆီးရမိတဲ့လူပေါင်း39,500 ကျော်ရှိခဲ့ပြီးဩဂုတ်လမှာတော့ဖမ်းဆီးရမိတဲ့သူပေါင်း 38,000 ကျော်ရှိခဲ့ရာကနေအောက်တိုဘာလအတွင်းမှာတော့ဖမ်းဆီးရမိတဲ့လူပေါင်း 46,100 ကျော်ရှိခဲ့တယ်လို့အမိမြေလုံခြုံရေးဌာနကပြောပါရရှင်
စစ်တမ်းခံရတဲ့ Syria နိုင်ငံမှာအအေးတံကိုပါဆက်တင်ပြီးခံစားနေကြရတာမို့အခြေအနေတွေဟာအတော်ဆုတ်ရင်စရာဖြစ်နေချိန်မှာပဲဂျော်ဒန်အစိုးရကဂျော်ဒန်နယ်စပ်တစ်လျှောက်တောင်းတင်နေတဲ့တောင်းနယ်ချီတဲ့ Syria ဒုက္ခသည်တွေအတွက်အင်္ဂါနေ့မှာအကူအညီတချို့ပြန်ပေးဖို့အတွက်ခွင့်ပြုလိုက်ကြောင်းကြေညာခဲ့ပါတယ် ဂျွန်လ20ရက်နေ့ကစပြီးဆီးရီးယားကနေစစ်တမ်းကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကထက်ဝက်လောက်ဟာကလေးငယ်တွေဖြစ်ကြပြီးသူတို့အတွက်အစားအစာနဲ့တောက်သုံးရည်တိတ်မရှိပဲဆေးဝါးဆောင်ရှောက်ကုသမှုလည်းလိုအပ်နေတာဖြစ်ပါတယ်။ IS စစ်သွေးကြော်တွေကဂျွန်လ7တန်း9ရက်ကိုတက်ပစ်ခဲ့တဲ့နောက်ပိုင်းမှာလူသူတိတ်မနေတဲ့ဝေလံခေါင်ဖျားဒေသမှာရောက်နေတဲ့ဒီဒုက္ခသည်တွေအတွက်ဂျော်ဒန်ကဩဂုတ်လတည်းမှာတစ်ချိန်ပဲအထောက်အကူပစ္စည်းတင်ပို့ခွင့်ပြုခဲ့တာဖြစ်ပါတယ်။အခုတော့ဒုက္ခသည်တွေအတွက်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့နဲ့တခြားကုလအဖွဲ့အစည်းမျိုးစုံကအထောက်အကူပစ္စည်းတွေကိုပေးပို့ခွင့်ရလာပြီဖြစ်ပါတယ်။ဒါပေမဲ့လည်းအကူအညီပေးအဖွဲ့သားတွေအနေနဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမသိရသေးဘူးလို့ UNICEF ပြောခွင့်ရကပြောကြားခဲ့ပြီးကလေးငယ်တွေနဲ့အမျိုးသမီးတွေအတွက်အာဟာရချို့တက်မှုတွေပိုပြီးဖြစ်ပွားနေတယ်လို့သတင်းတွေရရှိကြောင်းပြောပါတယ်
။အီရန်နိုင်ငံမြောက်ဘက်အလယ်ပိုင်းဒေသစီနန်ပြည်နယ်အတွင်းမှာတောက်ကြာနေကယထာတစီတိမ်မောက်ခဲ့တဲ့အတွက်လူ43ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ယထာတိမ်မောက်ပြီးတဲ့နောက်ပိုင်းတခြားလူ100ကျော်ကိုလည်းဆေးရုံတွေစီကိုပို့ဆောင်ခဲ့ရပါတယ်။အီရန်နိုင်ငံအစိုးရရုပ်မြင်သံကြားဌာနမှပြသခဲ့တဲ့လမ်းချော်သွားတဲ့ယထာရွဲ၄ရွဲထက်ကနှစ်တွဲဟာမိလောင်နေတာကိုတွေ့ရပါတယ်။မိလောင်နေတဲ့ယထာရွဲတွေအနားမှာတော့ကယ်ဆယ်ရေးအဖွဲ့တွေကကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်။ဆက်ပိုင်းဆိုင်ရာချွတ်ယွင်းချက်တွေကြောင့်ဘူရာတစ်ခုမှရက်နေတဲ့အမြန်ယထာတစင်းကိုခီးတဲ့တင်ယထာတစင်းကဝင်ရောက်တိုက်ခဲ့တဲ့အတွက်အီရန်နိုင်ငံမြို့တော်ထယ်ရန်နဲ့ဒုတိယမြို့ဖြစ်တဲ့မရှဟာမြို့ကြားကအဓိကယထာလမ်းပေါ်မှာအခုလိုမတော်တဆမှုဖြစ်ခဲ့တာဖြစ်ပါတယ်။ထိခိုက်ပျက်စီးမှုတွေဒီထက်မကအများလာနိုင်ွယ်ရှိတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးမိုဟာမက်ရီဇာခါဟတ်ကအစိုးရရုပ်မြင်သံကြားဌာနကိုပြောပါတယ်။အခုလိုယထာမတော်တဆမှုဖြစ်ရတာဟာအလွန်အေးရရသည့်ဥတုကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်ရှင
်။ UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာတရုတ်နိုင်ငံချိုင်းဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကဦးဆောင်ပြီးနိုင်ငံဆင့်မြင့်ဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်နဲ့တောက်ကြံနေ့ကနေပြည်တော်မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံချိုင်းဌာနကဒုဝန်ကြီးဦးကျော်တင်နဲ့အတူပြည်ထရေးကာကွယ်ရေးနေဆက်ရေးရာလူ့သမားဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတွေကတာဝန်ရှိသူတွေတက်ရောက်ခဲ့တယ်လို့တရုတ်နိုင်ငံချိုင်းဌာနဒုဝန်ကြီးရှိုချမ်းမန်နဲ့တရုတ်ဗဟိုစစ်ကော်မရှင်ကွန်မြူနစ်ပါတီဒုတိယညှိနှိုင်းကုတ်ကဲရေးမှူးဗိုလ်ချုပ်ကြီးဇူဖန်လင်းတို့ဦးဆောင်တဲ့ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာမြန်မာတရုတ်နယ်စပ်ဒေသလုံခြုံရေးတည်ငြိမ်မှုရှိစေရင်းနဲ့စီမံခန့်ခွဲရေးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များမှာဆိုရင်တရုတ်နိုင်ငံမှာဆက်ကနေပြီးတော့ဆက်ပြီးအကူအညီပေးရင်းနဲ့မြန်မာဘက်ကနေအပြုသဘောဆောင်ရွက်ပေးစေလိုတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရားဝင်ဝင်ထွက်သွားလာမှုတွေကိုတားဆီးရင်းနိုင်ငံနယ်စပ်ဒေသတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့တရားဝင်ကူးသန်းရောင်းဝယ်မှုကိစ္စရပ်တွေနဲ့တခြားကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးနယ်စပ်တည်ငြိမ်ရေးဟာအရေးပါတဲ့ဆေးလှုပ်ရှားမှုကိုစေးလှုပ်ရှားမှုတွေကိုရပ်ဆိုင်ပြီးတင်းမာမှုပြင်းငင်းမှုအတွက်တရုတ်ဘက်ကတိုက်တွန်းခဲ့ပါတယ်။ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးအတွက်ပြည်သူ့ဘောဆောင်တဲ့အကူအညီပေးမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်
။နိုဝင်ဘာလ25ရက်နေ့ကကြောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်ကြမ်းဖက်မှုပပျောက်ရေးနေ့ကိုကမ္ဘာတဝန်းကျင်းပပြုလုပ်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုလည်းဒီကြမ်းမခွဲခြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုတွေကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးချုပ်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါ့အပြင်အမျိုးသမီးနဲ့မိန်းကလေးငယ်တွေနဲ့ဒီအပေါ်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအနေနဲ့အကြမ်းဖက်မှုကင်းတဲ့ဘဝနဲ့နေထိုင်ခွင့်ရှိကြောင်းနေအိမ်တွေရက်ွက်တွေနဲ့လူမှုအတိုင်းအဝန်းတွေမှာအားလုံးလုံခြုံမှုရှိမယ်ဆိုရင်နိုင်ငံတွေအားလုံးတိုးတက်ကောင်းမွန်လာမယ်လို့ယုံကြည်ကြောင်းအမေရိကန်ပြည်ထောင်စုကထပ်လောင်းပြောကြားလိုက်တယ်လို့ဒီနိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီကပြောပါတယ်နိုင်ငံတကာအမျိုးသမီးများအပေါ်ကြမ်းဖက်မှုပပျောက်ရေးနဲ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးတော့နိုင်ငံတကာလူအခွင့်ရေးနဲ့ဒီဇင်ဘာလ10ရက်နေ့ထိ16ရက်ကြာတဲ့အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေကိုကမ္ဘာတွင်းကလှုပ်ဆောင်သွားမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူကလည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုပပျောက်ရေးဟာဒီလူအခွင့်ရေးအကြမ်းဖက်မှုတွေဟာလူအခွင့်ရေးချိုးဖောက်မှုဖြစ်တဲ့အကြောင်းနဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုဟာပြည်သူလူထုကျန်းမာရေးကိုထိခိုက်စေတဲ့အပြင်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအလေးနဲ့ထိခိုက်စေတယ်လို့ပြောပါရယ်။နိုဝင်ဘာလ25ရက်နေ့နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနေ့ကို1996ခုနှစ်ဒီဇင်ဘာလ18ရက်နေ့မှာကျင်းပတဲ့54ကြိမ်မြောက်ကမ္ဘာကုလသမဂ္ဂတထွေညီလာခံရဲ့83ကြိမ်မြောက်မျက်နှာစုံညီအစည်းအဝေးမှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါရယ်ရှင်။
။ဒီငင်းမှုရှိတဲ့ထိုင်းငံငံတောင်ပိုင်းဒေသမှာတောက်ကြန်တွေကအကြမ်းဖက်မှုတွေတန်ရရှိသူတွေကိုလိုက်လံဖမ်းဆီးနေတဲ့ရဲတွေနဲ့စစ်တပ်တွေပြစ်ခတ်မှုကြောင့်အကြမ်းဖက်သမားလို့တန်ရရှိသူ2ဦးသေဆုံးခဲ့ပါတယ်။ရန်လာခိုင်နဲ့ကမွတ်စလင်ခွဲထွက်ရေးသမားတွေအကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးအလို့ရှိနေသူအများပြားကိုလိုက်လံဖမ်းဆီးရာကနေသေဆုံးရတာဖြစ်ကြောင်းရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းငံနိုင်ငံတောင်ပိုင်းဖျားကလူနည်းစုမွတ်စလင်များပြားနေထိုင်တဲ့ခရိုင်3ခုမှာ2004ခုနှစ်ကစပြီးခွဲထွက်ရေးသမားတွေရဲ့တိုက်ခတ်မှုကြောင့်လူပေါင်း6000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမှာလေတုညဉ့်ဉဏ်မှုအဆိုးဆုံးရာသီရောက်လာတာနဲ့အမျှဘျောက်အိုးပစ္စည်းရောင်းချမှုတွေကိုပိတ်ပင်ဖို့အိန္ဒိယတရားလိုတော်ချုပ်ကတောက်ကြားနေမှာအမိန့်ချမှတ်လိုက်ပါတယ်။3လအတွင်းဘျောက်အိုးဖောက်မှုပစ္စည်းတွေကြောင့်ဖြစ်တဲ့ထိခိုက်ပျက်စီးမှုတွေကိုလစ်လာပြီးအစီရင်ခံစာတင်ဖို့အဆိုးရရဲ့ဒီလေတုညဉ့်ဉဏ်မှုထိန်းချုပ်ရေးဖို့အဖွဲ့ကလည်းတရားလွှတ်တော်ချုပ်ကပြောကြားလိုက်ပါတယ်ရှင
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါ VOA American တကအခုလက်ရှိထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com နဲ့အတူ VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်ရှင်အခုအကြမ်းဖက်မှု NDA တွေအကြောင်းနိုင်ငံတကာသတင်းလွှာတွေနဲ့စာပါမယ်ရှင်အရှိတောင်အာရှမှာ IS အစွန်းရောက်အဖွဲ့ကိုထောက်ခံသူတွေရဲ့ချိန်ချောက်မှုအပေါ်တုံ့သက်ထားတဲ့သတင်းတစ်ပုဒ်ကိုပြောပြပေးမှာပါIS အစိုးရအဖွဲ့နဲ့ပူးပေါင်းမှုအရှိတောင်အာရှကရာနဲ့ချီတဲ့တိုက်ခိုက်ရေးသမားတွေဟာဆီးရီးယားနဲ့အီရတ်နိုင်ငံတွေစီကိုတွားရောက်ခဲ့ကြပါတယ်။လုံခြုံရေးတုံ့တက်သူတွေကတော့သူတို့အနေနဲ့အကြမ်းဖက်အဖွဲ့နဲ့ဒေသရင်းစစ်သွေးကြွအုပ်စုတွေကြားကြီးထွားလာနေတဲ့ဂွင်းဆက်တွေကိုရှာဖွေနေတဲ့အကြောင်း VOA သတင်းတောက် Ron Corbin ပန်ကောက်ကနေပေးပို့ထားတဲ့သတင်းလွှာကိုမန္တန္တချန်ကဆက်ပြီးပြောပြပေးမှာပါရှင်။ IS ထောက်ခံသူရာပေါင်းများစွာဟာဆီးရီးယားနဲ့အီရတ်နိုင်ငံတွေစီတွားရောက်ခဲ့ကြသလိုမူရင်းနိုင်ငံမှာရောဘယ်နှယောက်ရှိနေမလဲဒီပေါ်လုံုံရေးကျွမ်းကျင်သူတွေကတုံ့တက်နေကြတာပါဂျကာတာအခြေစိုက်ပဋိပက္ခအပေါ်မူဝါဒရေးရာအကဲဖြတ်ဌာနညွှန်ကြားရေးမှူးစစ်တနီဂျုန်းစ်ကတော့ IS နဲ့သွားပေါင်းသူတွေနေရပြန်လာတဲ့အပေါ်အရှိတောင်အရှအစိုးရတွေကစိုးရိမ်နေကြတယ်လို့ဆိုပါတယ်ပြည်ပအနေပြန်လာကြတဲ့တိုက်ခိုက်ရေးသမားတွေကိုအရှိတောင်အရှအစိုးရတွေစိုးရိမ်နေကြတာအခုဆိုရင်နှစ်တော်ကြာနေပါပြီအခုချိန်မှာအရှိလေပိုင်းကနေအစုလိုက်အပြုံလိုက်ထွက်ခွာနေကြတဲ့အထောက်ထားခိုင်ခိုင်မာမာမရှိပေမဲ့စိုးရိမ်မှုအဆင့်ကတော့တိုးလာနိုင်တယ်လို့သူကပြောဆိုခဲ့ပါတယ်။ IS အဖွဲ့ကိုအားကြကြတဲ့တိုက်ခိုက်ရေးသမားတွေဟာမကြသေးခင်နှစ်တည်းအတွင်းအရှိတောင်အာရှမှာတိုက်ခိုက်မှုတွေလှုပ်ဖို့ကြိုးပမ်းခဲ့ကြပေမဲ့တောင်အာရှအရှိလေပိုင်းဥရောပနဲ့အမေရိကန်ပြည်ထောင်စုမှာတိုက်ခိုက်ခံရတဲ့အရေးအတွက်ထက်တော့အတော်လေးကိုနည်းပြီးအရှိတောင်အာရှကနေအီရန်နဲ့ဆီးရီးယားကိုတွားကြတဲ့ IS ထောက်ခံသူအရေးအတွက်ဟာလည်းတိတိတသားနေပါတယ်။အရှေ့အလယ်ပိုင်းကိုတွားကြသူတွေထဲမှာအင်ဒိုနီးရှားနဲ့မလေးရှားကအယောက်800၊အော်စတြေးလျားကခန့်မှန်းခြေ100လောက်နဲ့စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေစီကအနည်းငယ်ပါဝင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်း IS အဖွဲ့အနေနဲ့အရှေ့တောင်အာရှမှာတခြားစစ်သွေးကြွအဖွဲ့တွေနဲ့ပေါင်းပြီးတော့တိုက်ခိုက်မှုတွေပိုလုပ်လာမှာအထူးသဖြင့်ကိုပိုင်အုပ်ချုပ်ခွင့်တွေရထားတဲ့ဒေသတွေမှာစိုးရိမ်မှုတွေလည်းတိုးလာနေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကဘာစီလန်ခရိုင်မှာရှိတဲ့မတူတဲ့လူမျိုးနွယ်စုတွေကိုကိုစားပြုထားတဲ့စစ်သွေးကြွအနည်းဆုံး၄ဘွဲ့ကနေ၅ဘွဲ့လောက်အထိဟာဆိုရင်လေ IS စစ်သွေးကြွအဖွဲ့ပေါ်တစ္ဆာခံကြတဲ့အတွက်ဒါဟာဆိုရင်လုံးဝမတူတဲ့အုပ်စုတွေကို IS အဖွဲ့ကပေါင်းစည်းပေးနိုင်စွမ်းရှိတယ်ဆိုတာကိုခိုင်မာတဲ့သက်သေတစ်ခုပဲဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့ April လတုန်းကလည်းဘာစီလန်မှာရှိတဲ့ဖိလစ်ပိုင်လုံခြုံရေးတပ်ဖွဲ့တွေကို IS ပေါ်တစ္ဆာခံထားတဲ့တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုထားတာပါ။ဒီတိုက်ခိုက်မှုဟာအရှိတောင်အာရှအတိုင်းဝိုင်းပေါ်ဇက်တိုက်ချင်းချောက်အကြမ်းဖက်မှုတွေလုပ်မယ်ဆိုတာကိုသတိပေးချက်တစ်ခုပဲလို့စင်ကာပူနိုင်ငံနယန်းနည်းပညာတက္ကသိုလ်ပါမောက်ခဂျိုးဆက်လီဝေါ့ကလည်းမကြသေးခင်ကပဲBrookings Institute အစီရင်ခံစာထဲမှာပြောဆိုခဲ့ပူပါတယ်မလေးရှားနဲ့အင်ဒိုနီးရှားကအကြမ်းဖက်သမားအများစုပါဝင်တဲ့ခါတီဘာညူစန်တာရာအရှိတောင်အာရှအဖွဲ့ခွဲတစ်ခုကိုလည်း IS အဖွဲ့က2014ခုနှစ်မှာဖွဲ့စည်းခဲ့တာပါအရှိတောင်အာရှအပေါ် IS ရဲ့အာယုံစိုက်မှုတိုးလာပေမဲ့လို့ဒေတာရင်းအစိုးရတွေကလုံခြုံရေးတင်းကျပ်ထားပြီးတော့အကြမ်းဖက်ချင်းချောက်မှုတွေကိုထိန်းချုပ်ခဲ့ပါတယ်အစိုးရရေဘက်ကဒီလိုတွေလှုပ်ဆောင်နေပေမဲ့လို့လေအန်ဒီယေကိုလွန်မြောက်သွားပြီလို့တော့မဆိုနိုင်တဲ့အကြောင်းပါမောက်ခဂျိုးဆက်ကသတိပေးပါတယ်။ထိုင်းတောင်ပိုင်းမှာမွတ်စလင်သဘုံတွေနဲ့ IS အဖွဲ့တို့ဆက်နွယ်နေတဲ့အထောက်ထားတွေကိုလည်းဩစတြေးလျအာဏာပိုင်တွေရဲ့မကြသေးခင်ကစုံစမ်းစစ်ဆေးမှုတစ်ခုမှထွက်ပေါ်လာပါတယ်။ထိုင်းရဲတပ်ဖွဲ့ကတော့ဒီသဘုံတွေဟာ IS နဲ့ပတ်သက်မှုရှိတယ်ဆိုတာကိုထပ်တလဲလဲညှင်းဆန်ထားတာပါ။ဩစတြေးလျနိုင်ငံရဲ့အစီရင်ခံစာထဲမှာတော့ထိုင်းနိုင်ငံကနေ IS တွေကိုဗန်ဒါရဲ့အကူအညီပေးနေရုံနဲ့မကဘူး။ Facebook သုံးတဲ့လူတသိန်းလောက်ဟာလည်းစစ်သွေးကြွတွေရဲ့ website တွေကိုဝင်ရောက်နေတယ်လို့ဖော်ပြခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံက Prince of Songkhla တက္ကသိုလ်ကပါမောက်ခ Sri Sonpot Jerum Sri ကတော့ထိုင်းတောင်ပိုင်းကတပုံတွေနဲ့ IS တွေကြားဓာတ်ရိုက်ဆွတ်နွေမှုမတွေ့ရပေမဲ့စောင့်ကြည့်ဖို့တော့လိုမယ်လို့ဆိုပါတယ်။တောင်ပိုင်းဒေသနဲ့ပတ်သက်ပြီးလေ့လာချက်တွေအရဆေးရခိုင်နှုံးနဲ့အောက်တဝိုက်မှာရှိတဲ့သူတွေဟာ IST ရဲ့အယူအဆကိုလက်ခံကြပါတယ်။ဒါဟာအတော်လေးများပြီးစိုးရိမ်စရာလည်းကောင်းတယ်လို့သူကပြောပါတယ်။ IST ရဲ့လောက်ရက်ကိုလက်ခံတဲ့သူအရေအတွက်ဟာလေရှေးရခိုင်နှုံးကနေဆေးရခိုင်နှုံးအထိရှိတယ်လို့ပါမောက်ခစရီဆွန်ပေါ့ကပြောဆိုခဲ့ပါတယ်။ဩစတြေးလျနိုင်ငံလူဝီတက်တူကရော့ဂျာရှာနာဟန်ကတော့အီရန်နဲ့ဆီးရီးယားတို့လိုစစ်မြေပြင်ကပြန်လာသူတွေဟာ IS စစ်သွေးကြွတွေကိုစာနာတဲ့လူအတိုင်းဝိုင်းစီပြန်လာကြမယ်ဆိုရင်အန္တရာယ်ရှိနိုင်တယ်လို့ဆိုပါတယ်။ပြင်ဆင်ထားဖို့တော့လိုမှာဖြစ်တယ်လို့အစိုးရတွေအနေနဲ့လည်းဖြစ်နိုင်ခြေရှိတဲ့တိုက်ခိုက်မှုတွေအတွက်အစီအမံတွေလိုအပ်လိမ့်မယ်လို့သူကတိုက်တွန်းခဲ့ပါတယ်ရှင်။
မနဒါချန်ပြောသွားတာပါရှင်ပြင်သစ်နိုင်ငံမှာတော့ IS စစ်သွေးကြွအဖွဲ့ရဲ့အမိန့်နဲ့အကြမ်းဖက်တိုက်ခိုက်ဖို့တန်တရားဖြစ်ခံထားရသူ၅ဦးကိုမကြခင်ကပဲဖမ်းဆီးလိုက်နိုင်တဲ့အတွက်ပြင်သစ်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ခံရမှုကနေလက်မရင်လေးရှောင်ရှားနိုင်လိုက်တယ်လို့ပါရီမြို့မှာရှိနေတဲ့အစိုးရရှိနေတဲ့ဦးကပြောပါရတယ်။အဲ့ဒီအမျိုးသားတွေဟာလာမယ့်သတင်းတစ်ပတ်အတွင်းမြို့တော်အနီးတစ်ဝိုက်ကိုပိတ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နေတယ်လို့လည်းဆိုပါရတယ်။ VOA သတင်းတောက် Lisa Bryant ပါရီမြို့ကနေသတင်းပေးပို့ထားတာကိုရှားဖောင်ကပြောပြမှာပါရှင်။
ပြင်သစ်နိုင်ငံမှာဖမ်းဆီးခံထားရတဲ့အဲ့ဒီအမျိုးသား9ယောက်ဟာတိုက်ခိုက်မှုတွေလုပ်ဖို့အတွက်လျှို့ဝှက် application တစ်ခုကနေတဆင့် Iran နဲ့ Syria ဒေသရှိ IS စစ်သွေးကြွတပ်မတော်စီကနေလက်ညှိုးမှုတွေရရှိထားတယ်လို့ပါရီမျိုးကအစိုးရရှိနေတူဖြစ်တဲ့ François Molins ကသတင်းတောက်တွေကိုပြင်သစ်ဘာသာနဲ့အခုလိုပြောပါတယ
် Les premières exploitations qui ont pu être réalisées ont en particulier révélé la présenceDans un téléphone ainsi que dans un ordinateur de Yassine B. Tu peux voir
qu'il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire.နေရတော်များများကိုအမှတ်သားလုပ်ထားတဲ့ screenshot နဲ့ရိုက်ယူထားတဲ့ Google မြေပုံတွေကိုအာဏာပိုင်တွေတွေ့ရှိခဲ့တဲ့အကြောင်းအဲ့ဒီပြမတွေထဲမှာပါရီမြို့တော်အပြင်ဘက်မှာရှိတဲ့ Disneyland ဥယျာဉ်ပါဝင်ပါရီမြို့တွေမှာရှိတဲ့ရဲစခန်းတွေနဲ့ပြည်တွင်းထောက်လှမ်းရေးဌာနတွေပါဝင်နေတာကိုတွေ့ရတယ်လို့ Molins ပြောဆိုသွားတာဖြစ်ပါတယ်။တန်တရားဖြစ်ခင်ရတဲ့အမျိုးသားတွေထဲက၄ယောက်ဟာပြင်သစ်နိုင်ငံသားတွေဖြစ်ကြပြီးပြီးခဲ့တဲ့တစ်ပတ်စနစ်တနင်္ဂနွေတုန်းက Stambok မြို့မှာသူတို့ကိုဖမ်းဆီးမိခဲ့တာဖြစ်ပြီးတန်တူးကတော့မော်ရိုကိုနိုင်ငံသားဖြစ်ပြီးမာဆယ်မြို့မှာဖန်စီယာမိခဲ့တာဖြစ်တယ်လို့အစိုးရရှိနေမိုလင်းစ်ကပြောပါတယ်သူတို့ထဲကတချို့ဟာအရင်ကပြစ်မှုကျူးလွန်ဖူးတဲ့ရဲမှတ်တမ်းမှတ်ရာတွေမရှိဘူးလို့ဆိုပါတယ် IS တွေကိုတစ္ဆာခံတဲ့စာရွက်စာတမ်းတွေကိုပါပြင်သစ်အာဏာပိုင်တွေကတွေ့ရှိခဲ့တယ်လို့လည်းမိုလင်းစ်ကအခုလိုပြောပါတယ
် Il s'agit de 4 individus interpellés à Strasbourg Le premier
Molins ပြောသွားတာကတော့အဲ့ဒီအမျိုးသားတွေထဲက၂ယောက်ဟာ2015ခုနှစ်တုန်းက Cyprus ကျွန်းနိုင်ငံကနေတဆင့်တူရကီ Syria နယ်စပ်ဘက်ကိုခီးသွားခဲ့ကြအောင်တန်တရားဖြစ်ခံရသူမော်ရိုကိုနိုင်ငံသားကတော့တူရကီနိုင်ငံကိုဝင်ဖို့စ조사ချိန်မှာအာဏာပိုင်တွေကသူ့ကိုဝင်ခွင့်မပြုခဲ့ဘူးလို့ဆိုပါတယ်။လက်နက်တွေပုံမရရှိအောင်ဘလို့ရယူရမလဲဆိုတဲ့လမ်းညွှန်မှုတွေအပါအဝင်တနက်တွေနဲ့တခြားပစ္စည်းတွေကိုလည်းအာဏာပိုင်တွေသိမ်းဆည်းရမိခဲ့တယ်လို့အစိုးရရှိနေ Molins ကပြောပါတယ်။တောက်ကြနဲ့နောက်ပိုင်းတော့ကတော့အဲ့ဒီအမျိုးသားတွေကိုတရားရုံးထုတ်ခဲ့ပါတယ်။စီးရီးယားနိုင်ငံကနေညွန်ကြားမှုတွေဒါမှမဟုတ်ပြည်ပမှာလေ့ကျင့်မှုရယူပြီးတော့ပြည်တွင်းကိုပြန်လာပြီးတိုက်ခိုက်မှုတွေလုပ်မဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေနဲ့ပြင်သစ်နိုင်ငံရင်ဆိုင်နေရတယ်လို့လည်းမော်လင်းစ်ကပြောပါတယ်။ပြင်သစ်နိုင်ငံဟာအရှိလေပိုင်းစီကိုဂျီဟာတိုက်ခိုက်ရေးသမားတွေကိုအများဆုံးတင်ပို့ပေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးအခုအဲ့ဒီလူတို့ချို့ဟာပြင်သစ်နိုင်ငံတွေကိုစတင်ပြန်လာနေကြပါတယ်။ပြင်သစ်နိုင်ငံဟာ2015ခုနှစ်အစောပိုင်းကစပြီးအစီအစီဖြည့်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း230ကျော်သေဆုံးခဲ့ရပါတယ်။လူပေါင်း130သေဆုံးခဲ့ရတဲ့ပါရီမြို့တော်တိုက်ခိုက်မှုတနည်းပြအောင်မေ့ဖွယ်အထိမ်းအမှတ်နဲ့ကိုလည်းမကြခင်ကပဲပြုလုပ်ခဲ့ပါတယ်ရှင
်။သဒ္ဒါရှင်များရှင်ညီမဒီမအခုတလွန်ကြားနေရတဲ့စိတ်မချမ်းသာစရာတငယ်မတိမှုလူတက်မှုသတင်းတွေနဲ့ပတ်သက်လို့ဘယ်လိုကင်လွယ်ကြရင်ကောင်းမလဲဘယ်ပုံပြန်နည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူမှုအကြာပညာပေးလုပ်ငန်းတွေတွင်တွင်ကျကျဘယ်လိုလုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-232-382-555လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါခြင်း
ီနေ့စနေညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ရခိုင်ဒေသမှာတော့ရဲတပ်ဖွဲ့ဝင်တွေနဲ့တပ်မတော်သားတို့ထိခိုက်ကြဆုံမှုတွေနဲ့လက်နက်လူရဲခံရမှုတွေရဲ့နောက်ပိုင်းနေမြေရှင်းလင်းရေးအတွင်းမှာမြမလက်နက်ကင်တပ်ဖွဲ့တွေဘက်ကလူခွင့်ရေးချိုးဖောက်တာတွေရှိနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်အခြေစိုက်ကုလသမဂ္ဂရုံးခွဲတာဝန်ရှိသူတို့ရဲ့မမှန်ကန်တဲ့စွဲချက်ကိုတရားဝင်ကန့်ကွက်သွားမယ်လို့မြမအစိုးရပြောခွင့်ရှိသူကပြောလိုက်ပါတယ်။ဒီလကောင်မှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိနေတဲ့အကြောင်းနဲ့အတူရခိုင်ပြည်နယ်အတွင်းကအခြေအနေအမျိုးမျိုးတို့ကို AFP Writers သတင်းဌာနတွေရဲ့ဖော်ပြချက်တွေအပြင် VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုပါစုစည်းပြီးတော့တင်ပြပေးပါအောင်မယ်ရှင်။ရခိုင်ပြည်နယ်မောင်တော်ဒေသမှာအော်တိုဘာလအစောပိုင်းတုန်းကရဲတပ်ဖွဲ့လုံခြုံရေးကင်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြမအစိုးရစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေရမှာနေအိမ်တွေကိုမိရှို့တာလူတတ်တာအမျိုးသမီးတွေကိုအဓမ္မပြုကျင့်တာလို့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေလို့ဘင်္ဂလားဒေ့ရှ်နိုင်ငံတာနက်မြို့အခြေစိုက်တဲ့ UNHCR ရုံးရဲ့အကြီးအကဲဂျွန်မက်ဂစ်စစ်က AFP သတင်းဌာနကိုပြောခဲ့တာပါမြန်မာသမ္မတရုံးဝင်ကြီးဌာနပြောခွင့်ရဦးစော်ထေးကတော့ UNHCR အရာရှိတယောက်အနေနဲ့အခုလိုအချိန်မြင့်မရှိတဲ့ဆွတ်ဆွဲချက်တွေကိုတာဝန်ယူဖြေရှင်းသွားရမယ်လို့ပြောပါတယ်
ကုလသမဂ္ဂရဲ့ခိုင်လုံတဲ့အထောက်အထားနဲ့အချက်အလက်တွေရုံးကြီးစိတ်ချရတဲ့အရင်းမြစ်တွေကိုအခြေခံပြီးပြောကြားတယ်နဲ့ဒီလိုမျိုးလက်လွတ်စပယ်ပြောကြားခြင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘယ်လိုမှကြီးနေနိုင်တာမဟုတ်ဘူးဒီလိုမျိုးမျိုးမျိုးပြီးတော့ပြောကြားချက်တွေအတွက်လည်းသူ့မှာတာဝန်ရှိတယ်သူဖြေရှင်းရပါလိမ့်မယ်ကျွန်တော်တို့အစိုးရအနေနဲ့ဒီမှာရှိတဲ့ရုံးစီအရကိုလည်းပြောမယ်နောက်ကုလသမဂ္ဂမှာရှိတဲ့ကျွန်တော်မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အနေနဲ့ UNHCR High Commissioner မာမင်းကြီးကိုတွေ့ပြီးတော့လည်းပြောပါမယ်ဒီလိုမျိုး UNHCR ဝန်ထမ်းတယောက်အနေနဲ့လက်လွတ်စပယ်မပြောသင့်တဲ့ပြောတဲ့ဟာတွေလိုက်နိုင်ရမယ့်သူ့ရဲ့ကျင့်ဝတ်ကိုတော့ကွန်တက်နောက်သူ့ရဲ့ကြိုးရေးဆိုခွင့်သူ့ရဲ့ profession ပေါ့အဲ့ဒါတွေနဲ့မညီညွတ်ပဲဖြစ်နေရတဲ့ပတ်သက်လို့တို့တို့ကအရေးယူဆောင်ရွက်ပေးဖို့လိုပါလိမ့်မယ
်တစ်ချိန်တည်းမှာပဲနိုဝင်ဘာလ19ရက်နေ့ကစပြီးမြန်မာနိုင်ငံကအင်ရှင်အဖြစ်ပူးရဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ် Suzuki Phala ဘောလုံးပြိုင်ပွဲမှာလာရောက်ရှင်ပြိုင်နေတဲ့မလေးရှားနိုင်ငံရဲ့ဘောလုံးအသင်းကလည်းရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေပေါ်မှာဖိနှိပ်တာကိုကန့်ကွက်တဲ့အနေနဲ့ဘောလုံးပွဲကနှုတ်ထွက်မယ်လို့အစိုးရကပြောထားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြိုင်ပွဲမှာဆက်လက်ပါဝင်သွားဖို့ဆုံးဖြတ်လိုက်တဲ့အကြောင်းတောက်ကြာနေက Writers သတင်းမှာဖော်ပြပြန်ပါတယ်။အကယ်၍ဒီပွဲကနေမလေးရှားအသင်းနှုတ်ထွက်သွားမယ်ဆိုရင်ပြည်တွင်းရေးမှာဝင်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအဖွဲ့ဝင်10နိုင်ငံရဲ့မူဝါဒတွေကိုစန့်ကျင်ရာရောက်မှာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့လူငယ်နဲ့အားကစားရေးရာဝန်ကြီးခိုင်ရီဂျမာလူဒင်ကအစိုးရရဲ့ဆုံးဖြတ်ချက်ကိုအခုလိုပြောပြပါတယ
်။ Cabinet telah buat keputusan pasukan kita terus
မနက်ကမှကျင်းပတဲ့ဘောလုံးပွဲမှာဆက်ကစားဖို့အစိုးရဝန်ကြီးများအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ရှေ့ဆက်လုပ်မဲ့တန်တမာရေးလုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတိုင်းဝန်ကြီးဌာနကမကြခင်ချိန်ညပါလိမ့်မယ်။ရခိုင်ဒေသကဖြစ်ရတဲ့အတွက်မလေးရှားကတိတ်ကိုစိုးရိမ်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်းကျွန်တော်တို့သတိထားနေရပါတယ်။ရခိုင်ဒေသကဖိနှိပ်မှုတွေရပ်တန့်သွားအောင်တခြားနည်းလမ်းနဲ့ကျွန်တော်တို့လုပ်ကင်သွားမှာပါ
။ဒီလကုန်ပိုင်းနိုဝင်ဘာလ29ရက်နေ့မှာတော့2000ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ကိုဖီအာနန်ဟာရခိုင်ပြည်နယ်ဘက်ကိုသွားမယ့်အကြောင်းရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်က VOA ကိုပြောပါတယ
်။အမားပြည်ကိုလာမယ်ပြီးရင်ရခိုင်ဘက်ကိုသွားပါမယ်။သွားတိုင်းပဲလေဟိုရခိုင်ပြည်ကရမေရဖားတို့နော်အစိုးရအဖွဲ့အစည်းနဲ့တွေ့တာပေါ့နော်။ NGO ကကျွန်တော်တို့ကိုတွေးကျင်တဲ့လူတွေကျွန်တော်တို့ကလည်းအမြဲလက်ခံကြိုဆိုနေပါတယ်။ကျွန်တော်တို့အလို့ကသူတို့ပြောတာတွေကိုနားထောင်ဖို့ပါ။သူတို့ရဲ့ဆင်မြင်ယူဆချက်တွေကိုကျွန်တော်တို့မှတ်သားဖို့ပါ။အဲ့ဒီအချက်အလက်တွေမှာခံယူပြီးတော့ကျွန်တော်တို့ကအကောင်းဆုံးဖြစ်အောင်ရခိုင်ပြည်တည်ငြိမ်အေးချမ်းသာယာပြီးတော့နှစ်ဖက်လူအဖွဲ့အစည်းတွေငြိမ်းချစွာအတူရှင်တွဲနေထိုင်နိုင်ရေးအတွက်ဘယ်လိုအကြံကောင်းညာကောင်းတွေအစိုးရကိုပေးရမလဲဆိုတဲ့အချက်အလက်တွေကိုရှာဖွေစုဆောင်းမှုအတွက်ဒေသခံပြည်သူများရဲ့ပြောဓာတ်တွေကိုနားထောင်ဖို့ပါခင်ဗျာ
ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတယ်ဆိုတဲ့သတင်းတွေကြောင့်အမျိုးသားရင်ကြားစီရေးဆောင်ရွက်မယ်ဆိုတဲ့လက်ရှိ NLD အစိုးရတဲ့အပေါ်ကြီးမားတဲ့စိန်ခေါ်မှုတွေလည်းဖြစ်လာနေတာပါအခုလက်တလောအော်တိုဘာလကလေးကစခဲ့တဲ့အကြမ်းဖက်မှုတွေအတွင်86ဦးနဲ့မနည်းတေဆုံးခဲ့ရပြီးဒေသခံ3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်2012ခုနှစ်အတွင်းမှာလည်းရခိုင်ပြည်နယ်အတွင်းမှာမြန်မာနဲ့မွတ်စလင်အတိုင်းဝိုင်းနှစ်ခုကြားပြည်ပခါတွေအတွင်းလူပေါင်းရာနဲ့ချီပြီးတော့တည်ဆုံထားပါတယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်နဲ့တွေမလုံလောက်တဲ့အကြောင်းဝေဖန်မှုတွေလည်းရှိနေတာပါ။ လုံချုံရေးအရသတင်းမီဒီယာနဲ့လူခွင့်ရေးဖွဲ့တွေကိုတွာလာခွင့်ပိတ်ထားတဲ့အပေါ်မှာလည်းကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့တာပါ။အခုလိုမောင်တော်ဒေတာမှာအစ္စလမ်ဘာသာဝင်တွေကိုဖိနှိပ်ချုပ်ချယ်တဲ့ဆိုတဲ့သတင်းတွေကြောင့်အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကမြန်မာတန်ယုံတွေနားမှာကန့်ကွက်ဆန္ဒပြမှုတွေလည်းရှိနေပါတယ်ရှင်။အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေနဲ့မလေးရှားအစိုးရပိုင်းပဒါမသတင်းမှာတော့မလေးရှားနိုင်ငံမြန်မာတန်ယုံရှိမှရခိုင်ပြည်တွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးရိုဟင်ဂျာအများစုပါဝင်တဲ့လူတစ်ထောင်ဝန်းကျင်ကတောက်ကြနေမှာခြိတက်ဆန္ဒပြခဲ့ကြပါတယ်။တန်ယုံကမီတာ100กว่าမှာရဲကလမ်းပိတ်ထားတဲ့အတွက်ရုံးရင်းစံခတ်ဖြစ်ခဲ့ပြီးလူ3ဦးကိုထိန်းသိမ်းထားကြောင်းခရိုင်ရဲမှူးရာမဲရာဆာကပြောပါတယ်ရှင်။အခုပညာတင်စုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းတွေကအထက်တန်းအဆင့်အောင်မြင်ပြီးတဲ့မြန်မာကျောင်းသူကျောင်းသား50ဟာအမေရိကန်အခြေစိုက် University of the People ကစီစဉ်တဲ့အဝေးတင်ပညာရေးစနစ်နဲ့ပညာသင်စုကိုရရှိနိုင်ကြပါပြီ။ Internet Online ကနေတင်ကြပေးမယ်ဒီတက္ကသိုလ်ပညာရေးစနစ်အရထိုင်းနိုင်ငံအတွင်းကမြန်မာကျောင်းသားတွေအတွက်ဘလို့အထောက်အကူဖြစ်စေမလဲဆိုတာကိုထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။အဆင့်မြင့်ပညာရေးကိုတင်ကြားနိုင်ဖို့မြန်မာကလေးတွေအတွက်အခွင့်အလမ်းကောင်းတစ်ခုအဖြစ်အမေရိကန်အခြေစိုက်တက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ University of the People ကနေမြန်မာရွှေပြောင်းကျောင်းသားတွေနဲ့ဒုက္ခသည်စခန်းကကျောင်းသား50အတွက်ပညာသင်ဆုပေးခဲ့တာပါ။ online ကနေအဝေးတင်စနစ်နဲ့ဘွဲ့လက်မှတ်ရယူရမယ့်အဆင့်မြင့်ပညာရေးစနစ်အတွက် University of the People ရဲ့ဥက္ကဋ္ဌကိုယ်တိုင်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုလာရောက်ပြီးပညာရေးလုပ်ငန်းလှုပ်ဆောင်နေသူတွေနဲ့ညှိနှိုင်းဆွေးနွေးသွားခဲ့တာဖြစ်ပါတယ်။ရွှေပြောင်းနဲ့တိုင်းရင်းသားပညာရေးဆိုင်ရာအကြံပေးဖြစ်တဲ့ဆရာသိန်းနိုင်ကတော့နေဆက်နေကျောင်းသားတွေကိုပေးမဲ့ပညာသင်ဆုနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ကျောင်းသားရောင်းလာတဲ့ဆက်ကတန်းအောင်ပြီးတဲ့ကလေးတွေပြီးဖို့အတွက်ဆက်မှတ်ထားပါတယ်။ကုလညာဒေတာမှာအလုပ်လုပ်ကြရင်းနဲ့ရည်သွေးရှိတဲ့ပညာရေးကိုလည်းလည်းမျိုးတွေအတွက်ကြိုးစားကြတာ။ဒီမှာနှစ်နှစ်သက်ပြီးလို့ရှိရင် associate degree ရမယ်။နောက်ပြီးတော့နောက်ထပ်နှစ်နှစ်ပတ်သက်မယ်ဆိုရင်သူတို့ကဒီနှစ်ဆက်နိုင်ခဲ့လို့ရှိရင်တော့ဒီ bachelor degree ပေါ့နော်ဘွဲ့ပေးရမှာ။ဒီတက္ကသိုလ်ရဲ့ထူးခြားချက်ကတော့အချိန်လိုအတွင်းမှာပဲသူကအတိအမှတ်ပြုခံထားရတာ
။တရားခွင့်ရမယ့်ကျောင်းသားတွေဟာထိုင်းနယ်စပ်မှာအလုပ်လုပ်ရင်းလူမှုအကျိုးပြုလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ရင်းနဲ့အမေရိကန်နိုင်ငံကနေပေးတဲ့ဘွဲ့ကိုရမှာဖြစ်ပြီးအဝေးတင်စနစ်နဲ့ပေးမဲ့တက္ကသိုလ်ပညာရေးကိုတပတ်မှာအနည်းဆုံး15နာရီကနေနာရီ20ကြာတင်ကြားရမှာဖြစ်တယ်လို့လည်းဆရာဦးသိန်းနိုင်ကပြောပါတယ်
ဟိုတက္ကသိုလ် online တက္ကသိုလ်တက်တဲ့ data တူမှာမဆိုတော့အရေးကြီးတဲ့ပညာရေးအရေးကြီးတဲ့ online ဆိုတဲ့နားဆိုလို့ရှိရင်တပါးသားကိုတပတ်ကိုအနည်းဆုံး15နာရီရနိုင်ဒီခေတ်မှာတော့စကားအင်္ဂလိပ်စကားမဟုတ်ဘူးဆိုရင်နောက်ထပ်5နာရီလောက်အပူပေးပြီးတော့နာရီ20လောက်ကိုဟိုစာဖတ်ရမယ
်ကျောင်းသူကျောင်းသားတွေအနေနဲ့ University of the People တက္ကသိုလ်ကနေရွေးချယ်ခွင့်ပေးထားတဲ့ဘာသာရပ်၄မျိုးတည်းကနေမိမိနှစ်သက်ရာတပါးသားကိုရွေးချယ်နိုင်တယ်လို့လည်းဆက်ပြောပြပါတယ်
တင်နန်းလေးမျိုးကတော့ကျန်းမာရေးသိပ္ပံတင်နန်း health science တင်နန်းမျိုးရှိနေ။နောက်ကွန်ပျူတာ science လို့ကွန်ပျူတာသိပ္ပံတင်နန်းမျိုး။နောက်စီးပွားရေး business administration ပေါ့နော်။စီးပွားရေးပညာအားဆို business administration ပေါ့တင်နန်းရှိတယ်။နောက်တစ်ခုကလည်းမဟာဝိတ်တစ်ခုဖြစ်တဲ့ MBA ပေါ့။အဲဒီ MBA တင်နန်းကိုလည်းပဲရှိပါတယ်။အဲ့တော့တင်နန်းလေးမျိုးရှိတယ်ပေါ့
။ဒီလိုနယ်စပ်နေကျောင်းသားတွေအတွက်ပညာသင်ဆု50ပေးဖို့ရည်ရွယ်ခဲ့တဲ့အတွက်နှစ်စဉ်ရာနဲ့ချီပြီး12တန်းအောင်မြင်နေကြတဲ့ရွှေပြောင်းကျောင်းတဲ့ဒုက္ခသည်စခန်းကကလေးတွေအတွက်တော့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုပြီး CDC ကျောင်းကကျောင်းအုပ်ကြီးမန်းရွှေနှင်းကတော့ဆိုပါတယ
်တကယ်လို့ကျွန်တော်လည်းထိတ်တန့်အောင်မြင်ပြီးတော့ကျောင်းမတရားတွေကလေးတွေရဲ့အခွင့်အလမ်းဖြစ်တာပဲ
University of the People တက္ကသိုလ်ဟာလွန်ခဲ့တဲ့6နှစ်လောက်ကမှစတင်တည်ထောင်ခဲ့ပြီးအချိန်တိုကာလအတွင်းမှာအောင်မြင်မှုတွေရနေတဲ့တက္ကသိုလ်တစ်ခုလည်းဖြစ်ပါတယ်တက္ကသိုလ်ကတော့အလူရှင်နေနဲ့ရပ်တည်နေတာပါဒီတက္ကသိုလ်ကပါမောခတွေနီးပြတွေအများစုဟာအငြိမ်းစားပညာရေးဝန်ထမ်းတွေဖြစ်ကြပြီးစေတနာဝန်ထမ်းတွေအဖြစ်လုပ်နေကြသူတွေများတယ်လို့ဆိုပါတယ်အွန်လိုင်းအဝေးတင်တက္ကသိုလ်ကိုစတက်ပြီးဆိုရင်10ဘတ်မှတစ်ခါဆက်မွေးရှိပြီးတဦးကိုဒေါ်လာ100ပေးသွင်းရတာမျိုးတွေလုပ်မယ်လို့ဆိုပါတယ်နေဆက်ကကလေးတွေအတွက်ကတော့ဒီလိုငွေကြေးပေးသွင်းနိုင်တာတွေမရှိဘူးဆိုပြီးကျောင်းသားတွေကပြောဆိုခဲ့တာကြောင့်နေဆက်ကျောင်းသားကျောင်းသူတွေအတွက်ကတော့အပြည့်အဝပညာသင်ဆုပေးနိုင်ဖို့စဉ်းစားသွားမယ်လို့ဆိုပါတယ် University of the People ဟာအခြားတက္ကသိုလ်တွေနဲ့မတူဘဲ၄-၅နှစ်အတွင်းမှာနိုင်ငံတကာကအသိမှတ်ပြုခံရပြီဖြစ်ပါတယ်အခမဲ့ဝန်ဆောင်မှုဖြစ်တဲ့အတွက်ထိုင်းမြန်မာနေဆက်ကကျောင်းသားတွေအတွက်စိတ်ဝင်စားဖွယ်ရာဖြစ်နေတယ်လို့လည်းကျောင်းသားတွေကဆိုပါတယ်အဲ့ဒီတက္ကသိုလ်ရဲ့ပညာအရေးသွေးနဲ့ပတ်သက်လို့မိကုန်းတွေထုတ်ကြတာကြီးလည်းရှိပေမဲ့အောင်မြင်မှုတချို့လည်းရထားခဲ့တယ်ဆိုပြီးနိုင်ငံတကာသတင်းတွေမှာတော့ဖော်ပြရေးသားနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2016ခုနှစ်နိုဝင်ဘာလ26ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်မှာအီရန်သုံးအင်္ဂလိပ်သင်ခန်းစာအမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
လူတစုကပဲ challenge မယ်သူရဲ့အချိုးပြပဲလုတ်သွားမယ်ဆိုရင်ကြတော့ကျွန်တော်ညော်မှန်းနဲ့တဘာဝပေါင်းခြင်း training
မြန်မာနိုင်ငံမှာအောင်မြင်မှုမရသေးတဲ့အစုအဖွဲ့ပိုင်းတစ်တော်တွေအကြောင်းတစ်တော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားချက်ကိုနားဆင်ရမှာပါ။အခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းတွေကိုဦးကျော်စံသားကမူလဆောင်ဘရှင်ရဲ့အပေါ်မပြက်ကောက်နှုတ်တင်ပြပေးထားတာကိုလည်းနားဆင်ကြရအောင်ပါရှင်
။ခိုင်မာပြီးလူတိုင်းအတွက်အကျိုးစီးစင်မဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းသိမ်းနိုင်ဖို့အရေးကြီးတယ်ဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘာပိုင်းထိပ်တန်းစီးပွားရေးပညာရှင်တူရဲ့မြန်မာစီးပွားရေးသုံးသပ်ချက်ကို Frontier မြန်မာကထုတ်နှုတ်တင်ပြလိုပါတယ်။ကမ္ဘာပိုင်းရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာစီးပွားရေးပညာရှင်ဆူဒီရှက်တီနဲ့ Frontier ကကြော်ဖုံးကြော်တို့အမိအဖြေကထုတ်နှုတ်တင်ပြမှာဖြစ်ပါတယ်။ IMF ကမြန်မာပြည်ရဲ့ပြည်တွင်းအသတင်းထုတ်လုပ်မှုဟာစစ်တပ်သမား600ခန့်လုံးစီးပြီးတရုတ်ပါဝင်နိုင်ငံတချို့လိုဆယ်ခန့်လုံးကြော်မဟုတ်ပေမဲ့အထင်ကြီးစရာဖြစ်ပါတယ်။အထူးသဖြင့်ဒီကာလအတွင်းပြပစင်ခေါ်မှုတွေအများအပြားရှိနေပေမဲ့အခုလိုတိုးတက်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုဖွံ့ဖြိုးတိုးတက်တဲ့နေရာမှာခိုင်မာမှုနဲ့လူတိုင်းအကျိုးခံစားခွင့်ရှိတဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်အောင်ထိန်းသိမ်းထားဖို့လိုအပ်ပါတယ်။ဒီအတွက်ရေဒိုစီးပွားရေးတည်ငြိမ်မှုရှိအောင်ဆောင်ရွက်ရမယ့်အချက်တွေကိုလည်းသူကဖော်ပြထားပါတယ်။ဥပမာအခုခါ10ရာခိုင်နှုန်းလောက်ရှိနေတဲ့ငွေကြေးဖောင်းပွားမှုကိုထိန်းသိမ်းရမယ်။ရေဒိုပေးစာမဲ့ကြွေးမီပြဿနာတွေကိုရေရှည်အစီအမံတွေနဲ့ဖြေရှင်းနိုင်အောင်စီစဉ်ရမယ်။ဗန္ဒယေးစီမင်းစီကံတွေနဲ့အညီစနစ်တကျထိန်းသိမ်းထားဖို့လိုအပ်တယ်ဆိုတဲ့အချက်တွေဖြစ်ပါတယ်။အခွန်အကောက်တိုးမြင့်ကောက်ခံဖို့လည်းလိုအပ်ပါတယ်။တဘာဝသယံဇာတ်ဆိုင်ရာအခွန်အကောက်တွေအတက်အကျကိုထိန်းသိမ်းပြီးနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့ငွေကြေးကိုစနစ်တကျဖြစ်စေရပါလိမ့်မယ်။စီးပွားရေးတည်ငြိမ်ရင်ပြင်ပကုန်သွယ်မှုနဲ့ယင်းနှိမ့်မြှုပ်နှံမှုတွေအများပြားဝင်လာပါလိမ့်မယ်။ပြည်သူတွေအတွက်ကျန်းမာရေးပညာရေးကိုတိုးချဲ့ဆောင်ရွက်နိုင်ရင်စည်ရဲနွမ်ပါမှုလျော့နေပြီးခိုင်မာတဲ့လူသားဓုပေါ်ထွက်လာမှာဖြစ်ပါတယ်။အရေးကြီးဆုံးကတော့ဖွံ့ဖြိုးတိုးတက်မှုကနေလူမှုအတွက်အမှန်တကယ်အကျိုးဖြစ်ထွန်းစေဖို့ပဲဖြစ်ပါတယ်။ပြည်သူလူထုအတွက်စွန့်အင်ဖူလုံမှုရှိစေရမယ်၊ငွေကြေးချင်းငှားပိုင်ခွင့်စုဆောင်းနိုင်မှုရှိစေရမယ်၊အလုပ်ကိုင်တွေဖန်တီးပေးရမယ်စတာတွေဟာသိအရေးကြီးပါတယ်။အမေရိကန်ပြည်ထောင်စုကဆန့်ကျင်တွေကိုရုတ်သိမ်းလိုက်တာဟာမြန်မာပြည်အပေါ်ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုပုံမိုရရှိစေပါတယ်။မြန်မာပြည်ရဲ့စီးပွားရေးဟာနိုင်ငံတကာဗန္ဒယေးစနစ်နဲ့ဆက်နွယ်မှုပုံမိုအကောင့်လာပါလိမ့်မယ်။ခရိုနီဆွေဆက်လက်ပြီးကြီးစိုးနေတာနဲ့ပတ်သက်လို့တော့စီးပွားရေးလောကမှာလူတိုင်းဒန်းတူညီတူပါဝင်ရှင်ပြိုင်ခွင့်ရရှိအောင်ဖန်တီးပေးဖို့အစိုးရကိုတိုက်တွန်းလိုပါတယ်။ပြည်တွင်းလုပ်ငန်းရှင်အစ်စ်ပဲဖြစ်ဖြစ်အဟောင်းပဲဖြစ်ဖြစ်ပြည်ပကရင်းနှီးမြှုပ်နှံသူပဲဖြစ်ဖြစ်ခွဲခြားမှုမရှိပဲစီကံစီမင်းတမျိုးနဲ့သတ်မှတ်ထားပေးရပါလိမ့်မယ်။မြမစီးပွားရေးတိုးတက်ကောင်းမွန်လာဖို့အတွက်ဆိုရင်အခုလည်းလုံသင်လုထိုက်တဲ့အလုပ်တွေကိုလုပ်နေရတွေ့ရပါတယ်။ရင်းနှီးမြှုပ်နှံမှုဥပဒေဟာကောင်းတဲ့အလုပ်ရတစ်ခုဖြစ်ပါတယ်။စီးပွားရေးလမ်းကြောင်းမူဝါဒကိုပြတ်ပြတ်သားသားချမှတ်ရပါလိမ့်မယ်။ဥပမာအခြေခံအဆောက်အုံနဲ့ပတ်သက်လို့ပြောရင်စွန့်အင်ပြဿနာအတွက်9နှစ်တန်သည်10နှစ်တန်သည်စသဖြင့်တစ်ခါလမ်းပန်းဆက်သွယ်ရေးပြဿနာ10မြောင်းရေးရရှိရေးပြဿနာတွေကိုဘယ်လိုစီမံကိန်းချပြီးဆောင်ရွက်သွားမယ်ဆိုတာကိုအတိအကျသတ်မှတ်ထားသင့်ပါတယ်။စသဖြင့်ပြောကြားကြောင်းရေးသားထားပါရခင်ဗျာ။
ဥကျော်စံသားပြောပြခဲ့တာပါရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်။စာလုံးပေါင်းက CHIP chip ကဒီနေရာမှာသစ္စာသစ်တုံးငယ် ON ON ကအပေါ်မှာ YOUR ယောအသင်ဤ shoulder shoulder ကပခုံးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတ္တိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဤသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out.He's got a chip on his shoulder.
Yan phit lo de lu lok a ji ko a chang khu ko chang ma che ma na phit ni de lu sa myo ko idiom a thong ya be lo yin nyon pyo ma le.
He's got a chip on the shoulder.
Lo pyo lo ya ba de. A da ka do di ka ni ma ne tin pya ka de idiom a thong me phit ba de.
လာလာတန်းစီစဉ်ပို့ချပေးနေတဲ့အီရန်သုံးမိနစ်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းနားဆင်ရပါမယ်ရှင်။နိုဝင်ဘာလ25ရက်နေ့ဟာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာအထိမ်းအမှတ်နေ့ဖြစ်ပါတယ်။ကမ္ဘာတစ်လွှားကအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်မှာအကြမ်းဖက်မှုပပျောက်ရေးဆောင်ရွက်ရမှာတိုးတက်မှုတွေရှိလာပေမဲ့ဆက်ပြီးလှုံ့ဆော်စရာတွေလည်းအများကြီးရှိနေသေးတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောလက်ရှိအမျိုးသမီးဒုရဲ့အခြေအနေဘယ်လိုရှိနေလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကတင်ပြပေးမှာပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal
Why men prey on women and girls?Why societies shame the victims? And why governments fail to punish deadly crimes? And why the world denies itself
အမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ့အမျိုးသားတွေကဘာလို့အနိုင်ကျင်းကြတာလဲအနိုင်ကျင်းခံရတဲ့အမျိုးသမီးတွေနဲ့ပတ်သက်လို့လူအဖွဲ့အစည်းကဘာလို့ဆက်ဆရာလို့ထင်ရသလဲလူအသက်ကိုထိခိုက်စေမဲ့ဒီလိုပြစ်မှုတွေကိုဘာလို့အစိုးရတွေကဥပေက္ခာပြုထားကြတာလဲအမျိုးသမီးတွေအပြည့်အဝပါဝင်ခွင့်နဲ့အကျိုးရလဒ်တွေကိုကဘာကဘာလို့အသိမှတ်မပြုတာလဲဒီလိုအမြင်တွေကြောင့်ဖြစ်လာတဲ့ဆိုးပြစ်တွေကိုကဘာကြီးကဆက်ပြီးခံနေမှလားအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ဆက်ပြီးနင့်တာဖို့မစင်တော့ပါဘူးဒီလိုဖြစ်လဲမဖြစ်သင့်တော့ပါဘူ
းအဲ့ဒါကတော့ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကနိုဝင်ဘာ25ရက်နေ့မှာကြေညာတဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ကစတင်ပြီးဒီဇင်ဘာ6ရက်လူ့အခွင့်အရေးနေ့မှာပြီးဆုံးမဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးအတွက်16ရက်ကြာလှုပ်ရှားမှုစတင်ခဲ့တဲ့အခမ်းအနားမှာအခုလိုမိကွန်းတွေကိုတည်ကြီးထုတ်ခဲ့တာပါ။ကမ္ဘာလိမ္မော်ရောင်နေ့လို့တင်စားခေါ်ပေါ်တဲ့ဒီလှုပ်ရှားမှုအခမ်းအနားမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုကိုထိရောက်စွာလှုံ့ဆော်ဖို့တစ်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေအနေနဲ့လည်းပုံမပါဝင်ဆောင်ရွက်တဲ့အကြောင်းမစ္စတာဘန်ကီမွန်ကပြောကြားသွားပါသေးတယ်
။ A long lastWe are seeing a growing global recognition that violence against women and girls is a human rights violation.
မြို့သမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုဟာလူ့ခွင့်ရေးကျူးလွန်ချိုးဖောက်မှုဖြစ်တယ်ဆိုတာကိုကမ္ဘာကြီးကအသိမှတ်ပြုလာတာကိုတွေ့နေရပါပြီ။အမျိုးသမီးတွေပေါ်အကြမ်းဖက်မှုဟာပြည်သူလူထုကြမ်းမာရေးအခြေအနေကိုထိခိုက်စေတဲ့အပြင်ဆင်းရဲမွဲတေမှုပပျောက်ရေးအတွက်ကြိုးပမ်းရမှာလည်းအဟံတာဖြစ်စေပါတယ်။ဒါကြောင့်လဲအမျိုးသမီးနဲ့မိန်းကလေးတွေအကြမ်းဖက်ခံရမှုပပျောက်ရေးအတွက်လှုံ့ဆော်စရာတွေအများကြီးရှိနေပါသေးတယ်။ထိရောက်စွာကာကွယ်နိုင်ဖို့နှိုးကြမှုရှိစေဖို့လှုံ့ဆော်ကြမှာဖြစ်ပါတယ်။ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုတွေလည်းနှေးပါနေပါသေးတယ်။ဒါကြောင့်သက်ဆိုင်ရာအစိုးရတွေအနေနဲ့ငွေကြေးပုံမှုရာရကြဖို့ကျွန်တော်တိုက်တွန်းလိုက်ပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ပြောကြားခဲ့သလိုအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုပပျောက်ရေးကြိုးပမ်းရမှာ တိုးတက်မှုတွေရှိခဲ့ပေမဲ့လို့လေလုံဆောင်ဇာတွေကတော့အများကြီးကြန့်ရှိနေသေးတာဖြစ်ပါလေ။ဒါကြောင့်မြန်မာနိုင်ငံမှာရောအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးလုံဆောင်မှုအခြေအနေကဘယ်လိုရှိပါသလဲ။တဝဲအမျိုးသမီးများအဖွဲ့ချုပ်ကမဲဆုစုဆွေကတော့ WLB ကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံမှာပေါ်စီရေးရာအမှုဆောင်အဖွဲ့ဝင်တူဖြစ်ပါလေ။မြတ်မိညာပေါ်အထူးသဖြင့်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့သူ့ကိုမေးမြန်းထားတာကိုဆက်ပြီးတင်ပြလိုပါတယ်
။စစ်ပရိပခချင်းတဲ့နေရာအထူးသဖြင့်ဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဒီအမျိုးသမီးများပေါ်အကြမ်းဖက်မှုအထူးသဖြင့်လိမ်ပိုင်းဆိုင်ရာဒီအာဏာပိုင်တွေကျူးလွန်တဲ့အမှုပေါ့နော်။အဲဒီထဲမှာတော့ဒီအာဏာပိုင်ကိုပြောရတဲ့နေရာမှာစစ်တပ်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အမှု60ကျော်ကျမတို့စစ်တမ်းကောက်ယူမှုတွေထုတ်ပြဟိုချက်လက်စုဆောင်မှုတွေကျမတို့ရရှိခဲ့တယ်။အဲ့ဒီထက်မှာတော့ဒီလေပိုင်းဆိုင်ရာစော်ကားတဲ့အမှုငါမှုကိုတော့ဂျက်သားဆိုရမှာဟိုတရားစီရင်ခွင့်ရခဲ့တာကိုကျမတို့တွေ့ရတယ်ပေါ့နော်။ဂျန်တဲ့85မှုကတော့ဒီလှန်ဝေးနေသေးတယ်။စီရင်ဒီရတာဆရာယုံမှာဒီဆိုရရဲ့ဒီစစ်တပ်ရဲ့ဒီအိုအကြံဖတ်မှုကျူးလွန်ပြီးမဲ့လေဒီ2018အောက်ကပဲဒီတရားစီရင်တဲ့အတွက်ကြောင့်မလို့ရတားစီရင်ရေးအောက်မှုမပေါ်လာဘူးပေါ့နော်အဲ့ဒါတော့2015နဲ့2016ပေါ့
အဲ့တော့ဒီလေပိုင်းဆိုင်ရာအကြံဖတ်မှုပေါ့နော်60ကျော်နဲ့ကဒီရတားရုံမှာငားမှုပဲတင်ပြီးတော့ကျန်းလာနိုင်ခဲ့တယ်ဆိုတော့ဒီနေ့အဖြစ်တော့ဒီတာဝန်ယူမှုတာဝန်ခံမှုကျင်းနေတဲ့သဘောပေါ့အ
ဲ့ဒါတော့ရဲမှန်ပါတယ်ဆိုရအဟောင်းတစ်ထက်မှာရောဒီပင်ကူးပြောင်းတဲ့ကာလမှာရောပေါ့နော်ဒီရက်သားတရားရုံးမှာဒီတရားဆွတ်ဆွတ်ဖို့ဆိုရင်ဒီမဖြစ်နိုင်ဘူးမရှိနိုင်ဘူးဆိုပြီးတော့မှဒီကာချုပ်ကပဲတရားဆွတ်ဆွတ်ဖြည့်ရှင်းတာရှိတယ်ပေါ့အဲ့ဒီ2008ဖွဲ့စည်းပုံအရအဲ့လိုအာမခံချက်ပေးထားတဲ့အတွက်ကြောင့်မို့လို့လေဒီလိုမျိုးရက်သားတရားရုံးမှာတရားစီရင်လို့မရတာပါရှင
့်အဲ့တော့ရက်သားတရားရုံးမှာတရားစီရင်ခွင့်မရဘူးဆိုစစ်တရားရုံးမှာတော့တရားစီရင်ခွင့်ရတဲ့သဘောဆိုတော့အဲ့ဒီတရားစီရင်ခွင့်ရခဲ့တယ်ဆိုရင်တရားစီရင်မှုနဲ့ပတ်သက်ပြီးတော့အချက်လက်တွေရောသတင်းအခြေအနေရောဒီရလဒ်တွေရောဟိုအမျိုးသမီးအဖွဲ့အနေနဲ့ပေါ့နော်တီးခွင့်ရပါလား
လုံးဝတီးခွင့်မရပါဘူးရှင်အဲ့ဒါကြောင့်လေကျွန်တော်တို့စိုးရိမ်တာကဒီမြို့သူလူထုတွေကလည်းဒီဟာကိုဟိုစိုးရိမ်တယ်ပေါ့နော်ဘာကြောင့်ဆိုတော့သူတို့ဘယ်လိုတရားစီရင်လိုက်လဲတစ်ခါတကြရင်သတင်းကတော့ပြန်ရတယ်ရထူးကြောင်းလိုက်တယ်ဒါမှမဟုတ်ရင်လည်းဒီနေရာပြောင်းလိုက်တယ်ရထူးချလိုက်တယ်ပေါ့အဲ့ဒါကအပြစ်ပေးတာလို့ဖြစ်ပေတဲ့ပုံစံမဟုတ်ဘူးပေါ့နော်ဒီလောက်လို့လည်းမရဘူးပေါ့နောက်တစ်ခုကကျမတို့စီမှာခက်ခဲရှိတာ access to justice နဲ့ဒီ access to information ပေါ့ဒီသတင်းချက်လက်ရယူဖို့ဆိုရင်အင်မတန်မှခက်ခဲပါတယ်ဒီဆိုရဌာနတွေနဲ့ထို့သဖြင့်ဒီအာဏာပိုင်စစ်သက်ရဲတွေနဲ့ပတ်သက်လာတဲ့ဟိုပေါ့လူခွင့်ရေးချုပ်ဖောက်မှုတွေဆိုရင်သတင်းချက်လက်ကရဖို့မရှိပါဘူးရှင့်အဲ့ဒါတကူကလည်းအတားဆီးတကူဖြစ်ပါတယ်ဟုတ်တရားဟိုပြတ်တက်မှုပေါ်ဆောင်တဲ့နေရာမှာလေ
โอเคဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဒီဖြစ်ရ60ကျော်မှာပေါ့เนาะဒီအပြစ်ပေးမှုမရှိတဲ့စနစ်ပေါ့เนาะဘယ်နေရာမှာပေါ့เนา
ะဒ
ီတသာအပေါ်လွင်ဆုံးလို့ယူဆပါလဲရှင်ကျမဟိုဥပမာလေးတစ်ခုလောက်ပြောပြလို့ရမလားဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုเนี่ยပတ်သက်ပြီးတော့ပေါ့เนา
ะအခုဒီကျမတို့တနိုင်ငံလုံးလဲဟိုလူတိများပြီးတော့တနိုင်ငံလုံးပြီးတကဘာလုံးပြီးဒီအမှုဆိုရင်2015ဇန်နဝါရီလောကပေါ့နော်ဒီဆရာမကချင်ဆရာမနှစ်ဦးတက်ခံရတယ်ပေါ့နော်ရှမ်းပြည်နယ်မှာဒီ volunteer ဆရာမနှစ်ဦးတက်ခံရတဲ့အမှုဆိုရင်တကယ်တမ်းကျတော့ဒီရတာတရားရုံးမှာလဲဟိုစီရင်ဖို့အများကြီးတောင်းဆိုထားတာရှိတယ်နောက်တစ်ခုကစုံစမ်းစစ်ဆေးရေးကော်မရှင်ဟိုဟိုလှုပ်ဖို့လဲတောင်းဆိုထားတယ်တော်တော်လည်းပဲစုံစမ်းစစ်ဆေးရေးကော်မရှင်ကတော့လှုပ်တယ်ဒါပေမဲ့တကယ်ဒီဖြည့်ရှင်းကြီးကဒီတရားနှက်တတ်မှုကိုဟိုတွားတဲ့လမ်းမဟုတ်ဘူးမတွေ့ရဘူးဒီဆီမန်ရောက်ရဲ့အမှုဆိုရင်လည်းဒီအတိုင်းပဲဟိုဖုံလိုက်တယ်ပေါ့နော်အဲ့လိုမျိုးတွေကျွန်မတို့သိရတယ်ဖုံမဖုံဘူးဆိုရင်လည်းအခုချိန်မှာဒီဟာကဘယ်သူမှလည်းမသိတော့ဘာမှလည်းမပြောတော့ဘူးဒါကပြီးသွားပြီဆိုတဲ့ပုံစံပဲဖြစ်သွားတယ်လူခွေရေးကော်မရှင်လည်းအဲ့လိုပဲဟိုကျွန်မတို့စုံစမ်းလဲတောက်ဆက်တဲ့သတင်းချက်လက်တွေမေးတယ်သူတို့လည်းမသိရဘူးပေါ့နော်ဟုတ်
အခုပေါ့နော်ဒီဒီမိုကရေစီကုပြောင်းစခင်မှာပေါ့နော်အခုလိုမျိုး impunity လို့ထောက်ပြနေတဲ့ဒီအပြစ်ပြေးရယူခြင်းမှကင်းလွတ်စေတဲ့ဒီအခြေအနေတွေတော့ရှိမှာပါအဲ့ဒါကဘာတွေလို့လိလတွေ့ရှိရပါလဲရှင်
ဒီကတော့ဒီစတက်ကလေပန်းဆိုင်ရာရက်ဘက်ကိုလာပြီးတော့မှလေပန်းဆိုင်ရာစော်ကားတာပဲဖြစ်ဖြစ်ဒီတက် OA စီးစေတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီခု2008ဖက်စီပုံကအတားအဆီးကြီးကြီးမားမားဖြစ်တယ် နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူတွေကနေပြီးတော့มาသွားတိုင်ဖို့တော့မှနေရာကတော်အင်မတန်မှခင်းရင်ပါတယ်သွားတိုင်ရင်တိုင်တဲ့လူတော်ဖမ်းချုပ်ခံရတာလည်းရှိတယ်အဲ့လိုမျိုးကျမတို့ဒီတတကတွေရှိခဲ့ပါတယ်ဒီကချင်ပြည်နယ်မှာကိုနှစ်ကျောင်းသူလေးတလက်ပြစ်ခံရတယ်တည်တဲ့အမှုဆိုရင်လေဒီလူခရဲကော်မရှင်ကိုတိုင်တယ်တိုင်တယ်တိုင်ပြီးမှပဲလာပြီးတော့ဖမ်းသွားတယ်ပေါ့နော်ဆိုတော့ဒါကလုံခြုံမှုမရှိနေဘူးတိုင်တန်းတဲ့လူတွေအတွက်လည်းဒီဟိုဖမ်းခံရနိုင်တယ်အဲ့လိုမျိုးတွေရှိတယ်ဟိုလုံခြုံမှုမရှိနေတဲ့အတွက်ကြောင့်မို့လို့လေဒါကဒီကျူးလွန်တဲ့လူတွေရပဲဆက်လက်ကျူးလွန်ခွင့်နဲ့ဒီဒီပေးရဘုံပဲမှာလေတိတိယယောက်မရှိတဲ့အတွက်ဒါ impunity ဖြစ်နေတာပေါ့နော်သူသဖြင့်ဒီစစ်ဖြစ်နေသေးတဲ့နိုင်ငံဆိုတော့ပုံပြီးတော့မှဒီတရားဥပဒေစိုးမိုးမှုကိုလက်လန်းမမီတဲ့အတွက်ကြောင့်မို့လို့ဒီကျေလက်နေသားနေအမျိုးသမီးတွေရာဒါကိုပို့ပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေးရတယ်ပေါ့နော
်ဒေါ်လာတန်ရဲ့အမျိုးသမီးကန္တာကိုတောက်ကြနေညပိုင်းမှာအစ်တထုတ်လင်းပေးပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်လည်နှာစင်နိုင်ကြပါရဲ့ရှင်အခုနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာအခုထိမအောင်မြင်နိုင်သေးတဲ့အစုဖွဲ့ပိုင်းတစ်တွန်းနဲ့ပတ်သက်ပြီးတစ်တွန်းပညာရှင်ဦးဝင်းမော်ကိုမေးမြန်းပြီးတင်ပြပေးမှာပါ
ဘာဝန်တတော်ဆိုတာတကယ်တော့ရွာတွေနီးနားမှာရှိတဲ့တောတွေပေါ့လေရွာတွေကနေပြီးတော့ပိုင်ဆိုင်ပြီးတော့ရွာတွေကနေပြီးတော့ထိမ့်ထိမ့်ဆောက်ဆောက်ပြီးတော့ဒီတောကထွက်တဲ့တောတွေပစ္စည်းတွေသူတို့ဆန်စားမှုရအောင်လုပ်ပြီးတဲ့ process ပါပဲဒီအစုဖွဲ့ပိုင်းတတော်မှာကျွန်တော်ဒီတတော်စည်းဌာနနဲ့ဒီအစုဖွဲ့နဲ့ကစာချုပ်ထုတ်ရပါတယ်စာချုပ်ထုတ်ပြီးတော့ကျွန်တော်တို့ဒီတတော်စည်းဌာနသတ်မှတ်တဲ့စီမင်းစည်းကမ်းတွေအတိုင်းသူတို့လိုက်လာပြီးတော့အစုဖွဲ့ကနေပြီးတော့လိုက်ပြီးတော့လုပ်ပြရမှာတတော်ပြည်စုပြောထောင်းတဲ့လုပ်ငန်းတွေဒီတော့လည်းမှာပေါင်းရှင်းရမယ်၊ဂိုင်းချမ်းရမယ်။အဲတတော်အစုစုစောင့်ရှောက်တဲ့လုပ်ငန်းတွေကိုလုပ်ပြရမယ်။လုပ်ပြပြီးတဲ့အခါမှာဒီတတော်ကိုဥပမာကတ်တက်တဲ့နှစ်ပဲနှစ်ရောက်တဲ့အခါမှာဒီတတော်ရဲ့နေရာကိုထုတ်ခွင့်ပေးမယ်၊ပြစ်ထုတ်ခွင့်ပေးမယ်။စုဖွဲ့ကဒီဟာတွေကိုခံစားဝင်ပြုပါမယ်။အဲတော့ဒီစုဖွဲ့မှာလည်းဒီခေါင်းဆောင်ရှိမယ်၊အောက်မှာဆက်ကော်မတီတွေရှိမယ်။အဲလိုမျိုးဖွဲ့စည်းထားပြီးသူတို့ပိုင်တဲ့ community policy ကနေပြီးတော့ထွက်လာမယ်။အကျိုးကျေးဇူးတွေကိုလည်းခွဲဝေပြီးတော့သူတို့ခံစားရမှာဖြစ်ပါတယ်။အဲ့တော့ဥပဒေနဲ့ဒီကျွန်တော်တို့စန္ဒာချမှတ်တဲ့စီမင်းစည်းကမ်းတွေလုပ်နိုင်မယ်ဆိုရင်နှစ်ဦးနှစ်ဖက်အင်တာကျိုးရှိတဲ့တကယ်လုပ်ရတစ်ခုဖြစ်ပါတယ်။အဲဒီကျွန်တော်တို့ဒီတောတွေကိုဒေသဆိုင်ရာပြည်သူတို့ကထိန်းသိမ်းပြီးတော့တောတွေကနေထွက်လာမယ်။တောတွေပစ္စည်းတော်ကောင်းဒီနောက်တော့ဒီထိန်းသိမ်းမှုကိုတော်ကောင်းဒီသရိုက်ဆန်တွေကိုထိန်းသိမ်းမှုတော်ကောင်းဒါသူတို့ကပြန်လဲပြီးအကျိုးပြန်ခံစားရမှာဖြစ်တယ်။အဲ့တော့ဒီတဘာဝပေါင်းညင်ကိုလည်းထိန်းသိမ်းပြီးသားဖြစ်မယ်။ဒေသဆိုင်ရာဒီပြည်သူတို့ရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်မယ်တကယ်စီစဉ်ကောင်းတရားဖြစ်ပါတယ်ဒီဟာ
ဆရာအားသာချက်တွေအဲ့လိုရှိနေပြီးတော့လူအစုဖွဲ့ပိုင်းတတော်နဲ့ပတ်သက်ပြီးအားနည်းချက်ကဘာတွေရှိပါလဲ
။အားနည်းချက်ကတော့ဒီလူစုဖွဲ့နဲ့လှုပ်ထားတဲ့လူတွေအားနည်းချက်ပါပဲ။ဒီလူဖွဲ့လိုက်တဲ့ဒီအစုဖွဲ့ဆိုတာကရွာရဲ့လူတွေအကုန်လုံးကိုကိုစားပြုမပြုအဲဒါတွေကိုကျွန်တော်တို့စီစစ်ဖို့လိုပါတယ်။အဲ့လူတွေကကိုလူကျင်တာပဲရအောင်လုပ်မဲ့လူတွေတတော်ကနေပေါ့တခြားပုံသဏ္ဍာန်တစ်ခုကိုပြောင်းပြီးတော့မြေပိုင်ဆိုင်မှုကိုရအောင်ယူမဲ့လူတွေသူ့အစုဖွဲ့တွေမှာဥပမာပြောရလို့ရှင်အဲ့လူတစုရဲ့နာမည်ခံပြီးတော့လူတစုကနေဒီဟာကိုအကုန်လုံးကိုယူလိုက်မယ်လူတစုကပဲ challenge မယ်သူကောင်းကျိုးပဲသူရဲ့ရပိုင်ခွင့်သူရဲ့အကျိုးပြပဲလုပ်သွားမယ်ဆိုရင်ကြတော့ကျွန်တော်ညော်မှန်းတဲ့တဘာဝပေါင်းခြင်းခိမ့်သိမ်းတာတွေဒီဒေတာခုလုံးရဲ့လိုအပ်ချက်တွေဖြည့်ဆည်းမှုတွေဆိုတာဖြစ်မလာတော့ပါဘူးအဲ့လိုမျိုးတွေကကျွန်တော်ရဲ့အားနည်းချက်တွေဖြစ်ပါတယ်ဥပမာပြရလို့ရှင်စုဖွဲ့ပိုင်းတတော်ဆိုပြီးယူမယ်အဲ့ဒါအဲ့ဒီထဲမှာ permanent building ကြီးစောင့်မယ်နောက်ပိုင်းမှာကျိုးဝိုင်းမြေရနေကိုရအောင်ပယ်ဖြစ်မယ်အဲဒါမျိုးတွေလည်းကျွန်တော်မြင်တွေ့နေရပါတယ်ဒီကျွန်တော်ဥပဒေနဲ့ပြုထားတဲ့ကျိုးဝိုင်းဟာကျိုးဝိုင်းနိုင်မဲ့ဆက်ရှိလို့လိုပါတယ်ကျိုးဝိုင်းကိုဖြစ်တာတွေမဖြစ်လာဘူးအင်တာအရေးကြီးပါတယ
်ဟုတ်ကဲ့ဒီလိုအကျိုးရှိတဲ့အစုဖွဲ့ပိုင်းတက်တော့ထူထောင်နိုင်ရင်အတွက်ပေါ့နော်ဒီအစိုးရအနေနဲ့ဘာတာဝန်ရှိပါလဲဘာတွေလုပ်ပေးဖို့အသင့်ပါလဲ
အဲဘာတွေလုပ်ဖို့အသင့်လဲဆိုရင်စုဖွဲ့လုပ်တဲ့ခါမှာဒီစုဖွဲ့တွေကတကယ်ဒီတကဏ္ဍရဲ့အကျိုးရှိဖို့အတွက်တကယ်ဖြစ်မဖြစ်နောက်တစ်ခါတတော်စည်းဌာနကနေပြီးချမှတ်တဲ့စီမင်းစည်းကမ်းနေအတိုင်းပဲလိုက်နာမလိုက်နာနောက်တစ်ခါတတော်ဦးစည်းဌာနကနေပြီးဆောင်ရွက်စေတဲ့ခုနတတော်ပြည်စုတိုးထောင်ရေးနီးစနစ်တွေတိုင်းလုံးမလို့ဒါတွေကိုအကုန်လုံးကြမ်းမှတ်ပြီးလိုပါတယ်အဲ့ဒါအဓိကအရေးကြီးဆုံးပါပဲ
ဟုတ်ကဲ့တစ်ဆက်တဲ့ community forestry ကိုဒီတခြားနိုင်ငံတွေမှာဘယ်လိုအောင်မြင်နေတဲ့နေရာတစ်ခုကိုဥပမာလေးပေးပြီးပြောပြပေးပါ
ူ community policy ကနေပေါ်မှာတော့ရန်အောင်မြင်နေရယ်အစုဖွဲ့ပိုင်းပြတော့လောက်တာကိစ္စနဲ့ပတ်သက်ပြီးတော့ဒီနေပေါ်ကဘာမှမဟုတ်သူကအောင်မြင်ဆုံးလို့သတ်မှတ်ကြတယ်အဲ့နီပေါ်နိုင်ငံမှာ community policy လုပ်တဲ့အခါမှာအလုံးဒီတော်တွေကိုပြန်လည်ထိန်းသိမ်းနိုင်တယ်ဒေသကဒီလူလူအတွက်လည်းသူတို့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်တယ်တဘာဝပောင်းခြင်းကိုလည်းထိန်းသိမ်းနိုင်တယ်ဆိုတော့အင်မတန်နာမည်ကြီးပါတယ်ဒီဟာအခြားနိုင်ငံတွေမှာသူတို့အောင်မြင်တဲ့အခါနဲ့ပတ်သက်ပြီးတော့တဘာပြည်မှာအဲ့ဟာအသိအောင်မြင်သေးဘူးပေါ့ဒါပေမဲ့ခုတော့စတော့စနေပြီသူတို့အဲ့ဟာနဲ့ပတ်သက်လို့ guideline တွေအဲ့ဒီကိုဘယ်လိုလုပ်ရမလဲဥပဒေတွေ new ဥပဒေတွေပိုင်းရတဲ့အဲ့ဒီ department of instruction တွေတော့လုပ်နေတယ်ဒါပေမဲ့လို့တကယ်တမ်းကျတော့တိတ်မဖြစ်ဘူ
းလုပ်တဲ့နဲ့တယ်လားလား
လုတ်တင်ပါတယ်တကယ်တော့လုတ်တင်တယ်ကျွန်တော်တို့ရှိမှာပြဿနာပါဖြစ်နေဆိုလူတွေကချင်းနဲ့မြည်တွေးမှာအရန်အားကိုးနေရတဲ့တိုးတွေမှာလေအဲ့ဒါပြဿနာအများကြီးဖြစ်နေတယ်ဘာလို့ဆိုလူတွေကဒါချင်းမြည်တွေးမရှိလို့မဖြစ်ဘူးလေအဲ့တော့ဒီ community forest တွေကတကယ်တော့ဟိုတိုးတွေကိုသူတို့လည်းအပ်လိုက်တာအဲ့လိုက်ပြီးတော့မင်းတို့လုတ်ကြမင်းတို့ခြင်ကြဒါမင်းတို့တိုးပဲဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူက management plan ပေါ့လောက်ရမယ်၁၀နှစ်နေပါလောက်ရမယ်၁၅နှစ်နေပါလောက်ရမယ်အဲ့နှစ်၂၀ပြည့်မင်းတို့ဒါတွေစထုတ်သုံးမယ်ကျေဘလို့ထုတ်ခွင့်ပေးမယ်ဟိုတစ်ထုတ်ခွင့်ပေးမယ်အဲ့လိုလူတွေလုတ်ချအောင်လို့အလိုမျိုးတွေလုတ်ထားတာပေါ့ခြေရန်ကြတော့ဆယ်နှစ်ဆက်ကနေမခံဘူးလူတွေကဒါသူတို့ပိုင်နေတော့ဆိုတာမျိုးဖြစ်ပြီးတော့ဆိုတော့ဘာကြတော့ဆွဲထားတဲ့စီမင်းတိုင်းမဟုတ်ဘူးနဲ့အကုန်လုံးကဝိုင်းပြီးတော့ခြင်းခုတ်ကြပြီးသားအဲ့လိုဖြစ်ကုန်ရတယ်အမားတကယ်ပြောမှဆိုရင်တော့ကျွန်တော်တို့ချင်းမီသွေးမလို့ဆိုရင်တော့လည်းဖြစ်နိုင်တာပေါ့အခုကတော့ချင်းမီသွေးရရန်ကိုတမန်ဖြစ်နေတယ်ဇွာရီမှာအိမ်တိုင်းလူလူကချင်းမီသွေးနဲ့ပဲချက်နေကြတာပေါ့နောက်တစ်ခုကသူတို့လုပ်ပိုင်ခွင့်သူတို့သုံးဆွဲပိုင်ခွင့်ပြီးတဲ့ဟာကိုနိုင်ငံခြားကြီး export လုပ်ခွင့်ပြီးနိုင်မလားပေါ့အဲ့လိုမျိုးပြီးနိုင်မှဆိုရင်ပုံပြောပြလုပ်ချင်ရမလားပေါ့ဒီဘက်တစ်ခုရှိတာကပြဿနာပါဖြစ်နေတယ်ဆိုတချို့ဓာရီကြတော့လူတယောက်ကပဲပိုင်ပြီးတော့အဲ့ထက်မှာတကယ်တော့ community forest လို့မဆိုအစားအုံးတွေ permanent building မှာစောက်ခွင့်မပေးဘူးဒါပေမဲ့အဲ့လိုသူပိုင်တဲ့ area ဆိုတော့ permanent building တွေစောက်ပြီးတော့အိမ်တွေစောက်ဘာတွေစောက် hotel တွေစောက်အဲ့လိုဖြစ်ကုန်ရတယ်နောက်ကြတော့ခရဆိုင်နဲ့ပေါင်းပြီးတော့အဲ့ဒီ community forest ကိုကျိုးဝိုင်းနေရနေကိုပယ်ဖြတ်လိုက်ပြီးတော့ရုံရုံကြီးဖြစ်သွားနောက်ပိုင်းကကျန်တော့ဖြောင်းလုပ်လိုက်ရောအဲ့အဲ့လိုမျိုးကြီးလဲရှိတယ်မျိုးတဲ့နည်းတဲ့နေရာတွေပေါ့လေအဲ့တော့အခုဘာဖြစ်နေလဲဆိုတော့အဲ့လိုတချို့ကအဲအစုဖွဲ့ပိုင်းဆိုင်ခင်တချို့ကပုဂ္ဂလိကဆိုင်ခင်အဲအဲ့လိုမျိုးတွေကနေပြီးတော့ပုဂ္ဂလိကဆိုင်ခင်ဆိုတော့သူမနေ့နေ့ဆိုင်မယ်ပြုမယ်ဆိုအဲ့တည်းမှာတဲဆောင်မယ်ဆောင်ဦးဆောင်မယ်ဆိုတော့အဲ့လိုခိုင်မာတွေဆောင်ရင်းဆောင်ရင်းသူတို့ကအဲ့ဒီနေရာတွေခွဲရောင်းတာတွေပါဖြစ်ကုန်ကြအခုအဲကျိုးဝိုင်းကိုမြုံသားရွာသားနည်းတဲ့နေရာတွေမှာပုဂ္ဂလိကဆိုင်ခင်လို့ဆိုလုပ်ပြီးတော့ပြီးတော့ကျတော့အဲ့ဒီဟာကိုပိုင်းဖြတ်ပြီးတော့ကျိုးဝိုင်းကနေပြဲပြီးတော့အကွက်တွေရိုက်ပြီးရောင်းတာမင်းမျိုးပါဆိုအများကြီးပဲပြောချင်တာကတော့တကယ်အစုအဖွဲ့ပိုင်းတတော်ကိုလုတ်တဲ့အခါတကယ်အစုအဖွဲ့ပိုင်းနဲ့တတော်ဖြစ်စေချင်ပါတယ်အဲ့လိုမျိုးပဲနဲ့ဒီအဖွဲ့လေးတစ်ဖွဲ့လူတစုအနေပြီးနာမည်ပြပြီးတော့တတော်ကိုယူဒီဘက်တတော်ကိုမဆောက်ဆောက်ပဲဒီအစုအဖွဲ့ထဲမှာပါတဲ့လူတွေရဲ့ကိုကျိုးနဲ့ဒီကြီးရာပိုင်ဆိုင်မှုလုတ်သွားမှာဟိုပဲကာကွယ်ဖို့လိုအပ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ
်တတော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်။တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုစနေနေ့မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရစေ။ VOA ကထုတ်လွှင့်ပေးနေတဲ့TV သတင်းလွှာအစီအစဉ်တွေကိုတော့ Democratic မြန်မာအသံ DVB ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါရစေ။
မေဂန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာကြီးရင်ဆိုင်နေရတဲ့အခက်အခဲဆုံးစိန်ခေါ်ချက်တွေကတချို့ကိုရင်ဆိုင်ဖြည့်ရှင်းရမှာအမေရိကန်ပြည်ထောင်စုရဲ့အရေးပါမှုနဲ့ပတ်သက်လို့မကြသေးခင်ကနိုင်ငံခြားသတင်းတောက်တွေကိုမှတ်ချက်ပေးပြောဆိုရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအလေးထားပြောကြားသွားပါတယ်လုံခြုံရေးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်အီရန်နဲ့ဆီးရီးယားနိုင်ငံတဝန်းကမြို့တွေကိုသိမ်းပိုင်လူအတိုင်းဝိုင်းတွေကိုဖျက်ဆီးပြီးအရက်သားတွေကိုတပ်ဖြတ်တာတွေလှုပ်ဆောင်နေတဲ့ IS အကြမ်းဖက်အဖွဲ့ကိုတိုက်ဖြတ်ဖို့ဝိုင်းဝန်းကူညီပေးနေတဲ့နိုင်ငံပေါင်း60ကျော်ပါဝင်တဲ့မဟာမိတ်ညွန်ပေါင်းတပ်ဖွဲ့ကြီးတစ်ခုကိုဖွဲ့စည်းနိုင်ရေးအမေရိကန်ပြည်ထောင်စုကဦးဆောင်ကြိုးပမ်းခဲ့ပါတယ်။ဒါအပြင်နှစ်ပေါင်း35နှစ်ကြာအောင်တနမန်ဆက်ဆံရေးတွေပြတ်တောက်နေခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့ဆက်ဆံဆွေးနွေးညှိနှိုင်းမှုတွေပြန်ဆနိုင်ရေးကူညီခဲ့ရုံနဲ့မကပဲအီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းစွာအသုံးချဖို့တတ်သက်ဖြစ်စေဖို့အတွက်အာမခံချက်ရနိုင်ဖို့ကြိုးပမ်းရမှာလဲအမေရိကန်ပြည်ထောင်စုကဦးဆောင်ခဲ့တာဖြစ်ပါတယ်။ဒါရီမကာ HIV AIDS ရောဂါတိုက်ဖျက်ရေးမှာလဲအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ဦးဆောင်နေပါတယ်။ရလက်အနေနဲ့ကတော့အာဖရိကမှာ AIDS ရောဂါကူးစက်မခံရတဲ့ပထမဆုံးမျိုးဆက်ကလေးငယ်တွေမွေးဖွားနိုင်ရေးမြင်တွေ့ရကနေပြီးဖြစ်တယ်လို့ PAFA လို့ခေါ်တဲ့ American အစီအစဉ်ကနေတဆင့်ကျန်းမာရေးစောင့်ရှောက်မှုနဲ့လူတွေရဲ့ဘဝတွေပြောင်းလဲစေရေးထောက်ပံ့ကူညီပေးနေတာလည်းဖြစ်ပါတယ်။အနောက်အာဖရိကမှာမကြသေးခင်က Ebola ရောဂါပထမဆုံးဖြစ်ပွားချိန်ဒီရောဂါကိုမထိန်းချုပ်နိုင်ခင်လူတသန်းထက်မနည်းရောဂါကူးစက်ခံရနိုင်တယ်လို့တော်တော်များများကခန့်မှန်းခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဘရက်ကိုဘားမားကနေအနောက်အာဖရိကကိုဆစ်လွတ်ခဲ့တဲ့ American တပ်သား 3,000 လောက်ဟာဒေသန္တရကျန်းမာရေးစောင့်ရှောက်မှုတိုးမြင့်ဖို့တခြားနိုင်ငံတွေကကျန်းမာရေးဝန်ထမ်းတွေနဲ့အတူလက်တွဲအလုပ်လုပ်ခဲ့ကြပါတယ်။နိုင်ငံတကာအတိုင်းအတာနဲ့လှုပ်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ရလက်အနေနဲ့ကတော့တိမ်မဲလို့ပြောထားတဲ့လူတသန်းရဲ့အသက်တွေကိုကယ်တင်နိုင်ခဲ့တယ်လို့ American နိုင်ငံသားရေးဝန်ကြီး Kerry ကပြောကြားခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့ပြောရမယ်ဆိုရင်လည်းကမ္ဘာလူအချက်အရာဖက်လွန်အင်တန်းငွေဘလို့လျှော့ချမလဲဆိုတဲ့အပေါ်တရုတ်နိုင်ငံနဲ့သဘောတူညီချက်တစ်ခုကို American ကလုပ်နိုင်ခဲ့ပြီးဒီသဘောတူညီချက်က Paris သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်တဲ့အဆင့်ထိအထောက်အကူဖြစ်ခဲ့ရတာပါ။ပဝင်းကျင်ထိခိုက်စေတဲ့ hydrofluorocarbon ထုတ်လုပ်မှုနဲ့အသုံးပြုမှုအဆုံးသက်ရေးသဘောတူညီချက်ကိုရေးဆွဲတဲ့နေရာမှာလည်းအကူအညီပေးခဲ့ပါတယ်။ Antarctica, Pacific နဲ့ Atlantic သမုဒ္ဒရာတွေကကီလိုမီတာသန်းပေါင်းများစွာကိုလည်းကာကွယ်နိုင်ခဲ့တဲ့အတွက်ရေနဲ့ငါးဖက်လုပ်ငန်းအတွက်ဘေးကင်းလုံခြုံစေခဲ့ပါတယ်။အကြက်တဲတွေကြားကတိုင်းပြည်တွေရုန်းထွက်နိုင်အောင်အကူအညီပေးပြီးအေဂျင့်တည်ငြိမ်တဲ့အခြေအနေတွေပေါ်ပေါက်လာတဲ့အခါကိုယ်အိမ်ကိုပြန်ပြီးကိုကိစ္စကိုအာယုံဆိုင်နိုင်အောင်အမေရိကန်ပြည်ထောင်စုကလူတိုင်းကိုအကူအညီပေးနိုင်တဲ့အခုလိုအချိန်မျိုးတခါမှမကြုံခဲ့ဘူးလို့လည်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။နောက်ဆက်တွဲကြီးမားတဲ့အကျိုးရလဒ်တွေထွက်ပေါ်လာနိုင်တဲ့ကိစ္စရက်ကြီးတွေအတွက်အချိန်ကာလတစ်ခုအတွင်းနိုင်ငံအများအပြားနဲ့အမေရိကန်ကထိတွေ့ဆက်ဆံဆောင်ရွက်တာမျိုးတခါမှမတွေ့ခဲ့ဘူးလို့လည်းဝန်ကြီးကယ်ရီကပြောကြားသွားခဲ့ကြောင်းပါရှင
်။မေဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုကျမတို့လက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါရမယ်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့ခင်း၁၂နာရီကနေတနာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။စနေနေ့ညပိုင်းမှာတော့မြန်မာတခွင်အစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါရရှင်။အခုမနက်ဖက်အစီအစဉ်အဆုံးမတိုက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မရှင
်။မြန်မာတရုတ်နှစ်နိုင်ငံနိုင်ငံချိုင်းဝန်ကြီးဌာနနဲ့ကာကွယ်ဝန်ကြီးဌာနတွေဥဆောင်ပြီးနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲကိုပထမဆုံးအချိန်ဖြစ်တဲ့တောက်ကြံတွေကနေပြည်တော်မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံချိုင်းဌာနကဒုဝန်ကြီးဦးကျော်တင်နဲ့တရုတ်နိုင်ငံချိုင်းဌာနဒုဝန်ကြီးရှိုချန်မင်းတို့ဥဆောင်တဲ့ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးအတွက်ပြည်သူ့ဘောဆောင်တဲ့အကူအညီပေးမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့ကြတာပါ။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းနေ့လယ်ပိုင်းမှာတရုတ်ကိုယ်စားလှယ်အဖွဲ့ကိုတွေ့ဆုံပြီးရှမ်းပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့လက်နက်ကင်အဖွဲ့ရဲ့နောက်ခံသမိုင်းကြောင်းတွေကိုရှင်းပြခဲ့တယ်လို့တရုတ်ကိုယ်စားလှယ်အဖွဲ့ကလည်းတရုတ်ဆိုအဟာမြန်မာနိုင်ငံအချုပ်ချံအာဏာပိုင်ဆိုင်မှုကိုလေးစားချောင်းပြောကြားခဲ့ပါတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဆိုအဖွဲ့အတွက်နိုင်ငံချိုင်းဝန်ကြီးဖြစ်တဲ့တာဝန်ယူရမယ်သူရွေးချယ်ရေးမှာလူသိရှင်ကြားသဘောထားကွဲလွဲမှုတွေတွေ့နေရပြီးဒီပြဿနာကိုဖြေရှင်းပြီးမှအနာဂတ်နိုင်ငံတော်လုံခြုံရေးဆိုင်ရာကိုစဉ်းစားဖို့ရှိနေပါတယ်။ဆိုအဖွဲ့အတွက်နိုင်ငံချိုင်းဝန်ကြီးဖြစ်ရွေးဖို့2022ခုနှစ်တုန်းက Republican Party ရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးခံခဲ့တဲ့ Mitt Romney နဲ့ New York မြို့တော်ဝန်ဟောင်း Rudolph Giuliani ဘယ်သူကိုရွေးရမလဲဆိုတာသဘောထားကွဲလွဲနေကြတာဖြစ်ပါတယ်။ Iran နိုင်ငံမြောက်ဖက်လေပိုင်းဒေသ Samnan ပြည်နယ်တွင်မှာတောက်ကြံတွေကယထာတစီတိမ်းမောက်ခဲ့တဲ့အတွက်လူ43ယောက်တမနဲ့သေဆုံးခဲ့ပါတယ်။ယထာတိမ်းမောက်ပြီးနောက်ပိုင်းမှာနောက်ထပ်လူ100ကျော်ကိုလည်းဆေးရုံတွေစီကိုပို့ဆောင်ပေးခဲ့ရပါတယ်။တင်ငင်မှုမရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းဒေသမှာတောက်ကြံတွေကအကြမ်းဖက်မှုတွေတမ်းမြတ်ရှိသူတွေကိုလိုက်လံဖမ်းဆီးနေတဲ့ရဲတွေနဲ့စစ်တပ်တွေရဲ့ပြစ်ခတ်မှုကြောင့်အကြမ်းဖက်သမားလို့တမ်းမြတ်ရှိသူ2ဦးသေဆုံးခဲ့ရပါတယ်။ရန်လခင်နဲ့မွတ်စလင်ခွတ်တွေသမားတွေရဲ့အကြမ်းဖက်မှုနဲ့ဆွံ့နေပြီးအလို့ရှိနေသူကိုလိုက်လံဖမ်းဆီးရကနေသေဆုံးခဲ့ရတာဖြစ်ပါတယ်
။စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကနန်းထွေးကြီးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်။စနေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1,49,48တို့ကနေအသံလွှင့်ပေးသွားမှာပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.